Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ12ရက်စနေနေ့မနေ့ခင်အစီအစဉ်လေးကို American ပြောင်စု Washington DC မြို့တော်ကနေလိုင်းလူမီတာ3249လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြင့်လည်းဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနေ့ခင်ပါရှင်ကျမခင်မျိုးတက်ပါဒီမနေ့ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးမှာပါမြန်မာအရေးပြေလည်နိုင်ဖို့အတွက်အာဆီယံကမြန်မာအတိုက်ခံတွေနဲ့တွေ့ဆုံတော့မှာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းရဲ့အချိန်ကစပြီးတော့ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေပိုပြီးဆိုးလာနေတာကိုကုလသမဂ္ဂအထင်မှုချုပ်ကရှုံချလိုက်ပါတယ်ရုရှားတပ်တွေပြန်ပြီးဆုတ်ခွာသွားနေတဲ့ယူကရိန်းနိုင်ငံကခါဆန်မြို့မှာယူကရိန်းတပ်တွေကပြန်လည်ထိန်းချုပ်လိုက်နိုင်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညဝင်းအောင်ရင်
โอเคပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးတဲ့အခါမှာတော့ဒီပြည်နယ်မြို့မှာတောက်ကြနေကကျင်းပတဲ့အာဆီယံထိပ်သီးညီလာခံမှာအာဆီယံခေါင်းဆောင်တချို့ကမြန်မာအရေးနဲ့ပတ်သက်ပြီးတော့ထောက်ပြဝေဖန်မှုတွေရှိသလိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့တောင်းဆိုချက်ကလည်
း I repeat my call on the Myanmar authorities to release all political prisonersand launch an inclusive process
ဒါတော့အတွင်းမှုချုပ်ကဒီမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေအကုန်လုံးကိုချက်ချင်းပြန်လွှတ်ပေးပြီးတော့ဟလာဆွေးနွေးပွဲတွေကိုစတင်ဖို့တောင်းဆိုတာဖြစ်ပါတယ်ဒီလိုသတင်းပေးပို့ချက်စူးစီးတင်ပြချက်တွေကိုနားဆင်ရမှာဖြစ်တယ်လို့ဒီစကိုင်းတိုင်းမှာနေမီရှင်းလင်းရေးရောက်ရွာတချို့မီးရှို့ခံရတဲ့အခြေအနေဟလာတရုတ်ပြည်ကနေပြီးတော့ဒီ twin online နဲ့ပတ်သက်လို့ဘလို့ကန့်သတ်မှုတွေရှိနေတယ်လဲဒါတွေကိုလည်းပြောပြသွားဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေပိုးပြီးဆိုးလာနေတာကိုရှုံချကြောင်းကမ္ဘောဒီးယားနိုင်ငံဖနုံပင်မှာနိုဝင်ဘာလ7ရက်နေ့ကျင်းပတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနဲ့ကုလသမဂ္ဂတို့ရဲ့12ချိန်မြောက်အစည်းအဝေးဖွင့်ပွဲမှာကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ
် I condemn the escalating levels of violence disproportionate use of force and the appalling human rights situation
မြန်မာနိုင်ငံမှာကျန်းဖက်မှုဖြစ်ပေါ်တဲ့အခြေအနေကပိုပြီးဆိုးလာနေတယ်လို့အင်အားအလွန်ကျွမ်းသုံးနေနေမှုတွေနဲ့လူခွင့်ရဲ့အခြေအနေဆိုးဝါးလာနေတာတွေအတွက်ရှုံချကြောင်းပြောကြားသွားတာပါအရသာတွေဘောပါခွဲခြားမှုမရှိဘဲနဲ့တိုက်ခိုက်တိုင်းဟာနိုင်ငံတကာဥပဒေအရစစ်ရဆွေးမှုမြောက်နိုင်ကြောင်းလည်းသတိပေးလိုက်ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးလုံခြုံရေးလူခွင့်ရဲ့လူသားစာနာမှုအနေထားတွေဟာကြီးမားတဲ့ဘေးဒုက္ခရောက်မဲ့အခြေအနေဖြစ်လာနေတဲ့အတွက်ဖန်ဆီးထားတဲ့နိုင်ငံအကျဉ်းသားအလုံးလွှတ်ပေးပြီးအလုံးပါဝင်တဲ့လမ်းကြောင်းအမြန်ချပြီးတော့ဒီမိုကရေစီအပြောင်းလဲပြန်ပြီးလုပ်တဲ့နီလန်းကသာရေရှင်ငင်းချလုံခြုံမှုကိုပေးနိုင်မယ်လို့လည်းပြောပါတယ်။မြန်မာရေးဘုံသဘောတူညီချက်9ရက်နဲ့ချင်းကပ်ပြီးဆောင်ရွက်နေတဲ့အာဆီယံလို့ရဲ့ကိုကြိုဆိုလိုက်တယ်လို့မြန်မာလူထုရဲ့လိုအပ်ချက်နဲ့အညီမဟာဗျူဟာတည့်ကိုအာဆီယံဖွဲ့ဝင်နိုင်ငံတွေအပါအဝင်နိုင်ငံအလုံးကညီညီညွတ်ညွတ်ချမှတ်ဆောင်ရွက်ကြဖို့လည်းတိုက်တွန်းလိုက်ပါတယ်။ဒါပြင်မြန်မာနိုင်ငံကနေထွက်ပြေးခိုလုံလာသူတွေကိုအတင်းချက်ပြန်ပြီးမပို့ဖို့နဲ့ဒုက္ခသည်တွေကိုအကောက်အွယ်ပေးဖို့အတွက်လိုအပ်တဲ့အကူအညီတွေပေးဖို့နေဆက်လမ်းကြောင်းတွေဆက်ဖွင့်ထားပေးဖို့ပါအိန္ဒိချင်းအာဆီယံနိုင်ငံတွေကိုပန်ကြားခဲ့တာဖြစ်ပါတယ
်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ထောင်ထဲချီတည်ဆုံးခဲ့ရတဲ့ပဋိပက္ခတွေရော့ကျပြည်လည်နိုင်ရေးနှီးလန်းရှာဖို့အတွက်အာဆီယံအနေနဲ့မြန်မာအတိုက်ခံအင်အားစုတွေနဲ့ပါတွေ့ဆုံသွားဖို့ကမ္ဘောဒီးယားနိုင်ငံမှာပြုလုပ်နေတဲ့အာဆီယံအရှေ့တောင်အာရှအသင်းထိပ်သီးအစည်းအဝေးမှာတောက်ကြနေတဲ့ကသဘောတူခဲ့ပါတယ်။ဒီသဘောတူညီချက်အရဒေါင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်ဟောင်းနေနဲ့ဖွဲ့စည်းထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပါတွေ့ဆုံမဲ့အစည်းအစဉ်တွေပါဝင်နိုင်တယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။အခုလိုအာဆီယံကအတိုက်ခံနေနဲ့ပါတွေ့ဆုံမှုသဘောတူခဲ့တာကိုမြန်မာစစ်ကောင်စီကတော့ပြစ်တင်ရှုံချလိုက်ပြီးတရားမဝင်အကြမ်းဖက်အဖွဲ့တွေနဲ့ဘယ်လိုနီးနားနဲ့မဆိုတွေ့ဆုံတာကိုကန့်ကွက်ကြောင်းစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနကတောက်ကြနေမှာပဲကြေညာချက်ထုတ်ပြန်ခဲ့ကြောင်း AFP ကဖော်ပြထားပါတယ်မြန်မာနိုင်ငံကပဋိပက္ခတွေကိုကူညီဖြည့်ဆည်းပေးနိုင်ဖို့ပြီးခဲ့တဲ့နှစ်ဧပြီလကဘုံသဘောတူညီချက်9ရပ်ကိုအာဆီယံကချမှတ်ခဲ့ပေမဲ့မြန်မာစစ်ကောင်စီဘက်ကလိုက်ပါအကောင့်ထဲပေါ်ခြင်းမရှိတဲ့အတွက်အာဆီယံခေါင်းဆောင်တွေအနေနဲ့စိတ်ပြတ်ခဲ့ကြကြောင်းမြန်မာနိုင်ငံကိုအခုလိုထပ်မံနီလန်းရှာဖွေခဲ့ကြတာဖြစ်ပါတယ်။ မြန်မာနိုင်ငံနဲ့ပတ်သက်ပြီးလက်တွေ့ကြပြီးခိုင်မာတဲ့အချင်းအတိုင်းအတာရှိတဲ့အစီအစဉ်တရားကိုရေးဆွဲဖို့နိုင်ငံသားရေးဝန်ကြီးတွေကိုအာဆီယံကောင်ဆောင်တွေကတာဝန်ပေးခဲ့ပါတယ်။အာဆီယံနိုင်ငံသားရေးဝန်ကြီးတွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အချက်15ချက်ပါကြေညာချက်တစ်စောင်ကိုထုတ်ပြန်ခဲ့ပြီးအာဆီယံအနေနဲ့မြန်မာနိုင်ငံရဲ့ပဋိပက္ခအတွင်ပါဝင်နေတဲ့အဖွဲ့အစည်းအားလုံးတာဝန်ရှိသူအားလုံးနဲ့တွေ့ဆုံဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အတွက်ဒီကနေ့စနေနေ့မနက်မှာကမ်ဘောဒီးယားနိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအရှေ့အာရှထိပ်သီးခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိပြီးတော့ဒီထိပ်သီးအစည်းအဝေးမှာအာဆီယံမိတ်ဖက်နိုင်ငံတွေဖြစ်တဲ့တရုတ်၊ရုရှား၊အိန္ဒိယ၊ဂျပန်၊တောင်ကိုရီးယား၊နယူးဇီလန်၊ဩစတြေးလျစတဲ့နိုင်ငံတွေကခေါင်းဆောင်တွေလည်းတက်ရောက်ဖို့ရှိပါတယ်။ထိပ်သီးအစည်းအဝေးအတွင်းမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့မြန်မာနိုင်ငံကလူသားစာနာမှုဆိုင်ရာနဲ့လူခွင့်ရေးဆိုင်ရာပြဿနာတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာကိစ္စရပ်တွေကိုဆွေးနွေးမယ်လို့အမေရိကန်ဆိုကတာဝန်ရှိသူတွေကပြောကြားထားတာပါ။သမ္မတဂျိုးဘိုင်ဒန်ဟာအရှေ့တောင်အာရှဒေတာရင်းတက်တန်းအရှေ့ခြားဆုံးအာဏာရှင်တစ်ဦးဖြစ်တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။တနင်္လာနေ့မှာတော့သမ္မတဘိုင်ဒန်ဟာဆက်မှုအင်အားကြီးနိုင်ငံ20ရဲ့ G20 အစည်းအဝေးတက်ရောက်ဖို့အတွက်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကိုဆက်သွားမှာပါ။ဘာလီကျွန်းမှာတရုတ်သမ္မတရှီဂျင်ပင်နဲ့တွေ့မှာဖြစ်တယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့လည်းတွေ့ဆုံမှာပါ။ဒါပြင်ဗြိတိန်ဝန်ကြီးချုပ်အသစ်နဲ့အီတလီဝန်ကြီးချုပ်အသစ်တို့ကိုလည်းတွေ့ဆုံဖို့ရှိပါတယ်။သမ္မတဘိုင်ဒန်နေနဲ့ထိုင်ဝမ်ရေလက်ချောင်းနဲ့တောင်တရုတ်ပင်လယ်ပြင်ဒေသတွင်တရုတ်အင်အားတိုးချဲ့ထားမှု၊ရုရှား၊ယူကရိန်းစစ်ပွဲကိစ္စ၊မြောက်ကိုရီးယားမစ္စိုင်းဒုံးနဲ့နျူကလ িয়ার ချင်းချောက်မှုပြဿနာတွေကိုလည်းထိပ်သီးခေါင်းဆောင်တွေနဲ့ဆွေးနွေးသွားဖို့ရှိပါတယ်။
ကရင်ပြည်နယ်မြဝတီခရိုင်အတွင်းကရင်အမျိုးသားအစည်းအရုံး KNU တပ်မဟာကျောက်6ထိန်းချုပ်ရနယ်မြေအတွင်းစစ်ကောင်စီကနိုဝင်ဘာလ10ရက်နေ့ကဗုံးကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပြီးနောက်ရက်တွေမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အတွက်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။နိုဝင်ဘာလ10ရက်နေ့ကလေကြောင်းကနေဗုံးကျဲတိုက်ခိုက်ခဲ့တဲ့အကြောင်းကို KNU တပ်ရင်း28လက်အောက်ခံကော့ဘရာစစ်ကြောင်းကပြောရေးဆိုခွင့်ရှိသူကိုမျိုးသူရကိုကိုကအခုလိုပြောဆိုခဲ့ပါတယ်။
အနည်းကတော့မနေ့ကတည်းကတော့အနည်းလေတနားရီထုတ်လောက်ထုပေါ့နော်စစ်ကောင်စီဘက်က DM35 ဒီရဟယင်မျိုးစားနဲ့ဒီဘလက်ဖြူကြီးရအနည်းပုံရင်းကိုဒီကြောင့်တိုက်ခတ်မှုနှစ်ကြိမ်နဲ့ဆက်တယ်ပေါ့နော
်ဒါအပြင်မင်္ဂလာတုံဘက်ကနေတက်လာတဲ့ MPAART42 အမျိုးအစားတိုက်လျင်နဲ့လဲဘလက်ဒိုနဲ့တေပေါ်ဘိုးဘက်ကိုတိုက်ခိုက်ခဲ့တယ်လို့သူကပြောဆိုခဲ့ပါတယ်စုံစည်းမြိုင်ဘက်မှာအခြေဆိုင်တဲ့စစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိတယ်လို့အနီးအနားမှာရှိတဲ့မွေသုံးကောင်ဖရဲကုန်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလည်းရှိတယ်လို့သူကပြောဆိုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့ထုတ်ပြန်ပြောဆိုတာမျိုးမရှိပါဘူး။စစ်ကောင်စီရဲ့တပ်တွေနဲ့ကော့ပိုရေးရှင်းချောင်းတိုက်ပွဲတွေဖြစ်နေပြီးလေကြောင်းကနေပါတိုက်ခိုက်နေတာဖြစ်တယ်လို့လည်းပြောဆိုပါတယ်။တပ်မက6ထင်းချုံရ4ကီကွန်နဲ့အနီးတစ်ဝိုက်မှာနှစ်လအတွင်းလေကြောင်းတိုက်ခိုက်မှုအကြိမ်20လောက်လုပ်ခဲ့ပါတယ်။လေကြောင်းကနေဘုံကျဲတိုက်ခိုက်တိုင်းအရသားတွေထွက်ပြေးတင်းရှောင်နေရပြီးအချို့လဲနေရမပြန်ရဲတာတွေရှိတယ်လို့ဒေသခံတွေကပြောဆိုထားပါတယ
်။ VOA American နဲ့မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505ရူကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင
်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ယူကရိန်းနိုင်ငံခါဆင်မြို့မှာရုရှားတပ်တွေအ мян ဆုတ်ခွာသွားခဲ့တဲ့နောက်မှာယူကရိန်းတပ်သားတွေဟာမြို့ရဲကိုဝင်ရောက်လာနေပြီးအခုဆိုဒီမြို့တစ်မြို့လုံးနှီးပါကိုယူကရိန်းတပ်တွေထိန်းချုပ်ထားနိုင်ပြီလို့ခါဆင်ဒေသဆိုင်ရာကောင်စီဒုတိယအကြီးအကဲရှာဟီခန်ကပြောပါတယ်။ပေါ်နေတဲ့ဒေသခံတွေကယူကရိန်းတပ်သားတွေကိုကြိုဆိုခဲ့ကြတယ်လို့မြို့ရင်းမှာလည်းအဝါနဲ့အပြာရောင်ချေထားတဲ့ယူကရိန်းလံကိုယူကရိန်းတပ်သားတွေစိုက်ထူနေတဲ့ပုံတွေလူမှုမီဒီယာတွေမှာတွေ့နေရပါတယ်။ဒနီပရိုမြစ်အနောက်ဖက်ကမ်းကသူ့တပ်တွေရုတ်သိမ်းပြီးဖြစ်ကြောင်းနဲ့အဲ့ဒီဒေသမှာရုရှားစစ်သားတယောက်မှမကြံတော့တယ်လို့စစ်ပစ္စည်းတွေပဲအကုန်ရုတ်သိမ်းပြီးပြီလို့ရုရှားဆိုတာကတောက်ကြနေမှာကြေညာတာပါ။ဒါပေမဲ့ရုရှားတပ်သားတွေပြန်ရုတ်သိမ်းတာကိုပြတဲ့ဗီဒီယိုတွေမှာတော့ရုရှားစစ်သားတယောက်ကသူ့နဲ့နောက်တပ်သားတွေကိုစစ်တမ်းမှန်းမသိအောင်ရပ်ဝတ်အ мян ပြောင်းလဲဝတ်ဆင်မှုညှဉ်းချခဲ့တယ်လို့ပြောတယ်လို့တချို့ကတော့ထွက်ပြင်းရင်းနစ်တည်ဆုံကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ယူကရိန်းတပ်တွေဟာယူကရိန်းတောင်ပိုင်းကမြို့ရွာ40ကျော်ကိုပြန်သိမ်းနိုင်ခဲ့တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကကြေညာပရင်းနေမှာကြေညာခဲ့ပါတယ်။ဒနီပရိုမြေချောင်းပေါ်ကမဟာဗျူဟာကျစစ်ကမ်းမြို့ဖြစ်တဲ့ခါဆန်မြို့ဟာဖေဖော်ဝါရီ24မှာရုရှားတပ်တွေယူကရိန်းဝင်တိုက်ပြီးရပ်ပိုင်းတွင်မှာပဲထိန်းချုပ်လိုက်တဲ့မြို့ဖြစ်ပါတယ်။နိုဝင်ဘာ2ရက်နေ့မှာတော့ခါဆန်မြို့ပါဝင်မြစ်အနောက်ဖက်ကမ်းဒေသကနေပြီးတော့သူတို့ပြန်ဆုတ်တော်မယ်လို့ရုရှားဆိုကကြေညာခဲ့တာဖြစ်ပါတယ်။ ရုရှားရဲ့အခုလိုအမြန်ဆုတ်ခေါ်ရတာပတ်သက်ပြီးတော့ယူကရိန်းကာကွယ်ရေးဝန်ကြီးကတော့ရုရှားရဲ့ထောင်ချောက်စင်မာကိုစိုးရိမ်တယ်လို့ပြောကြားခဲ့ပါတယ
်။စိတ်မချတဲ့တိုင်းပြည်တွေအပေါ်ကမ္ဘာစီးပွားရေးတည်မီထားတာတွေကိုရှော့ချဖို့အတွက်အမြင့်ချင်းတူညီမှုရှိတဲ့တိုင်းပြည်တွေအချင်းချင်းပူးပေါင်းလှုပ်ဆောင်ရမယ်လို့အိန္ဒိယနိုင်ငံနယူးဒေလီမြို့တော်ကိုရောက်ရှိနေတဲ့အမေရိကန်ဗန်ဒါရဲ့ဝန်ကြီးဂျန်နက်ယယ်လင်ကတောက်ကြနေမှာပြောဆိုလိုက်ပါတယ်။အိန္ဒိယနဲ့နှစ်နိုင်ငံစီးပွားရေးဆိုင်ရာဆက်ဆံရေးပုံမခိုင်မောင်အောင်လှုပ်ဆောင်ဖို့အမေရိကန်ဗန်ဒါရဲ့ဝန်ကြီးဟာအိန္ဒိယနိုင်ငံကိုရောက်ရှိနေတာဖြစ်ပြီးအိန္ဒိယလိုယုံကြည်ရတဲ့ကုံတော်ဘက်နိုင်ငံနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေပုံမခိုင်မလာအောင်လှုပ်ဆောင်နေတယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ကုန်ပစ္စည်းထုတ်လုပ်ဖြန့်ဖြူးတာကိုပထဝီနိုင်ငံရေးနဲ့လုံခြုံရေးအရာကမ္ဘာကုန်သွယ်ရေးအတွက်အန္တရာယ်ရှိတဲ့နိုင်ငံတွေကနေအခြားနေရာတွေကိုရွှေ့ပြောင်းဖို့ဆိုတဲ့အမြင်နဲ့လှုပ်ဆောင်နေကြောင်းကိုလည်းအမေရိကန်ဗန်ဒါရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်။အရေးကြီးတဲ့ကုန်ပစ္စည်းတွေအတွက်စိတ်မချရတဲ့တိုင်းပြည်တွေဒါမှမဟုတ်တိုင်းပြည်တစ်ပြည်တည်းအပေါ်ကိုကမ္ဘာနိုင်ငံတွေကအားထားလာခဲ့တာကာလအတော်ကြာရှည်ခဲ့ပြီလို့ New Delhi မြို့မှာရှိတဲ့ Microsoft လုပ်ငန်းအစအဦးမှာပြောကြားစဉ်ဗန်ဒါရဲ့ဝန်ကြီးကထည့်သွင်းပြောဆိုခဲ့ပါတယ်။တချို့နိုင်ငံတွေကသူတို့ဖြစ်ချင်တဲ့ကိစ္စတွေအတွက်ပထဝီနိုင်ငံရေးအရာအသာစီးရဖို့ဒါမှမဟုတ်ကုန်သွယ်ရေးတွေကိုအနောက်ချက်ပေးဖို့အတွက်သူတို့ရဲ့ဈေးကွက်တွေကိုအသုံးချလှုပ်ဆောင်ကြတယ်လို့ရုရှားနိုင်ငံကိုဥပမာပေးပြီးအမေရိကန်ဗန်ဒါရေးဝန်ကြီးကပြောဆိုခဲ့ပါတယ်
။ဥရုယာသီပြောင်းလဲမှုပြဿနာဟာကမ္ဘာကြီးအတွက်တရေရှင်တည်းမြတ်အရေးကြီးနေတာဖြစ်ပြီးတော့ကမ္ဘာပေါ်ကလိုအပ်တဲ့နေရာတွေအတွက်အမေရိကန်ကလှူဒန်းနေတယ်လို့သမ္မတဂျိုးဘိုင်ဒန်ကအီဂျစ်နိုင်ငံမှာကျင်းပနေတဲ့ COP27 ဥရုယာသီဆိုင်ရာနိုင်ငံကညီလာခံမှာတောက်ကြံလေးကပြောပါတယ်။အမေရိကန်နိုင်ငံဟာရေရှည်တည်တတ်မဲ့စီးပွားရေးကြီးထွားမှုအတွက်ခိုင်မာတဲ့အုတ်မြစ်ကောင်းမွန်တဲ့စီးပွားရေးမူဝါဒတွေနဲ့ဥရုယာသီဆိုင်ရာကောင်းမွန်တဲ့မူဝါဒတွေဆက်ချမှတ်ဆောင်ရနေတယ်လို့အီဂျစ်နိုင်ငံရှမ်အန်ရှိုက်အပန်းဖြေစခန်းမှာကျင်းပတဲ့ကမ္ဘာခေါင်းဆောင်တွေနဲ့မူဝါဒချမှတ်သူတွေရဲ့အစည်းအဝေးမှာသမ္မတဘိုင်ဒန်ကမင်ကွန်းပြောကြားခဲ့တာဖြစ်ပါတယ်။ဒါပြင်သူ့အစိုးရအဖွဲ့ရဲ့လှုပ်ဆောင်မှုတွေကြောင့်အမေရိကန်နိုင်ငံဟာသူချက်မှတ်ထားတဲ့2030ဖန်လွန်ရီတန်းွေထုတ်လွှင့်မှုဆိုင်ရာရည်မှန်းချက်ပြည့်မီနိုင်မယ်လို့သူယုံကြည်ကြောင်းလည်းပြောကြားခဲ့ပါတယ်။
ဒီကရတဲ့တောက်ကြနေဟာအမေရိကန်ပြည်တော်စုမှာစစ်မှုထမ်းခဲ့သူတွေကိုဂုံပြူတဲ့စစ်ပြန်များနေ့ဖြစ်ပါတယ်။ဒီကနေ့ကိုတရားဝင်အများပြည်သူလွတ်လပ်ရဲ့အဖြစ်သတ်မှတ်ထားပါတယ်။စစ်ပြန်များနေ့အခမ်းအနားကိုတော့ဝါရှင်တန် DC မြို့တော်အနီးမှာရှိတဲ့အာလင်တန်စစ်သင်းကျိုင်းမှာကျင်းပခဲ့ပြီးခရီးလွန်နေတဲ့သမ္မတဂျိုးဘိုင်ဒန်အစဒုတိယသမ္မတကာမလာဟဲရစ်ကတက်ရောက်ဂုံပြူခဲ့ပါတယ်။စစ်ပြန်များနေ့ကိုစတင်တတ်မှတ်ခဲ့တာကတော့1919ခုနှစ်ဇွန်လ28ရက်နေ့ပြင်သစ်နိုင်ငံမှာဗာဆိုင်းစာချုပ်နဲ့တရားဝင်ပြီးဆုံးခဲ့တဲ့ပထမကမ္ဘာစစ်ပြီးဆုံးခြင်းအထိအမှတ်ပြုတဲ့နေ့ကနေစတင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတကယ်တမ်းအပြစ်ခတ်ရခဲ့တာကနိုဝင်ဘာလ17ရက်1918ခုနှစ်ဖြစ်တဲ့အတွက်နိုဝင်ဘာလ17ရက်နေ့ကိုစစ်ရိုက်ဆိုင်တဲ့နေ့အဖြစ်အမေရိကန်သင်္ဘောဝူဇော်ဝေစင်လက်ထက်1919နှစ်မှာပထမအဆုံးစတင်ကျင်းပခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာစစ်ပြန်များနေ့အဖြစ်ပြောင်းလဲတတ်မှတ်ကျင်းပတာဖြစ်ပါတယ်။
စနေနေ့မနေ့ကင်းထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုတော်ခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာဒီသတင်းစူးစီးတင်ပြချက်သတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှဒီအာဆီယံနဲ့မြန်မာအရေးပြဿနာကိုလည်းကြည့်ရအောင်ပါမြန်မာနိုင်ငံရဲ့အခြေအနေဟာပုံမိုးဆိုးရွားကျဆင်းလာနေပြီးအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုဖြည့်ဆည်းအကောင်အထည်ဖော်ဖို့ပြက်ကွက်နေစေဖြစ်တယ်လို့အာဆီယံခေါင်းဆောင်တချို့နဲ့ကုလသမဂ္ဂအတွင်းမှုဂျိုတိုကတောက်ကြနေကျင်းပတဲ့အာဆီယံထိပ်သီးညီလာခံမှာထောက်ပြပြောဆိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာပြည်ပကတွေအဆုံးသတ်ပြီးငြိမ်းချမ်းရေးရရှိလာစေဖို့အာဆီယံအနေနဲ့ခေါင်းဆောင်မှုပြက်ကွက်နေသေးတယ်လို့လည်းလူ့အခွင့်အရေးအဖွဲ့တချို့ကဝေဖန်ပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါ။စစ်ကောင်စီဘက်ကလန်လျောဆောင်ရွက်နိုင်မဲ့အစီအစဉ်တွေနဲ့အတူမြန်မာနိုင်ငံတွင်ငြိမ်းချမ်းရေးရလာအောင်ဘယ်လိုဖိအားပေးကြမလဲဆိုတဲ့အာဆီယံအဖွဲ့အတွင်းအလုံးကသဘောတူနိုင်မဲ့အခြေအနေတစ်ခုကိုတောက်ကြနေအာဆီယံထိပ်သီးညီလာခံမှာဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာတိုးတက်မှုမရှိသေးဘူးလို့မကြခင်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာမဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကသတင်းတောက်တွေကိုပြောပါတယ
်။ Indonesia is deeply disappointed.
အင်ဒိုနီးရှားအနေနဲ့အတော့ကိုစိတ်ပြတ်မိပါတယ်မြန်မာပြည်အတွင်းအခြေအနေတွေကပိုဆိုးလာသလိုအာဆီယံဘုံသဘောတူညီချက်၅ရပ်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကလည်းတိုးတက်မှုရှိလာအောင်တည်တာတဲ့တာဝန်ခံလှုပ်ဆောင်မှုမျိုးတွေမတွေ့ရပါဘူးမြန်မာနိုင်ငံရဲ့အခြေအနေကြောင့်အာဆီယံရဲ့ပုံရိပ်ထိခိုက်တာမျိုးကိုလည်းလက်မခံနိုင်ပါဘူ
းဒါအပြင်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကိုချက်ချင်းရပ်ကျဖို့အင်ဒိုနီးရှားကထပ်လောင်းတောင်းဆိုလိုက်သလိုမြန်မာပြည်နာကအာဆီယံအဖွဲ့ကြီးကိုတစားကန်လှုပ်ထားတာမျိုးမဖြစ်သင့်ဘူးလို့လဲအင်ဒိုနီးရှားသမ္မတကပြောသွားပါတယ်။အ အာဆီယံဘုံသဘောတူညီချက်ကိုအပြည့်အဝအကောင့်ထဲမှာပေါ်မခြင်းအာဆီယံထိပ်သီးညီလာခံတွေမှာရောနိုင်ငံသားဝင်ကြီးအဆင့်ဆွေးနွေးပွဲတွေမှာပါစစ်ကောင်စီရဲ့ထိပ်တန်းခေါင်းဆောင်တွေကိုတယောက်ခွင့်မပေးဘဲတားမြစ်ထားပြီးနိုင်ငံရေးနဲ့မသက်ဆိုင်တဲ့ဒုစရိုက်တူဦးကိုဆေးလွတ်ခွင့်ပေးတာပဲမဲ့စစ်ကောင်စီဘက်ကတော့ဆေးလွတ်ခြင်းမရှိပါဘူး။ဒါပေမဲ့အခြားသောအာဆီယံဒေသတွင်းဆွေးနွေးပွဲတွေမှာတော့စစ်ကောင်စီရဲ့ကိုယ်စားလှယ်ကိုတယောက်ခွင့်ပေးထားပါတယ်အင်ဒိုနီးရှားနိုင်ငံကတော့မြန်မာအရေးနဲ့ပတ်သက်လို့ပိုပြင်းထန်တဲ့ PRP ဆောင်ရွက်မှုတွေလုပ်တင်တယ်လို့အကြံပြုထားပြီးဒါကိုစင်ကာပူမလေးရှားနဲ့ဒီတစ်ချိန်မှာဘရူနိုင်းနိုင်ငံကပါသဘောတူကြပေမဲ့အင်ဒိုနီးရှားရဲ့အဆိုပြုချက်ကိုထိုင်း၊ကမ္ဘောဒီးယား၊လာအိုနိုင်ငံတွေကကန့်ကွက်ကြပါတယ်။ကမ္ဘောဒီးယားနိုင်ငံဖွံ့ဖြိုးပြမှာကျင်းပတဲ့အာဆီယံထိပ်သီးညီလာခံကိုတက်ရောက်လာတဲ့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းမြန်မာနိုင်ငံတွင်နိုင်ငံရေးအကျဉ်းသားတွေအားလုံးပြန်လွှတ်ပေးပြီးဒီမိုကရေစီလမ်းကြောင်းကိုပြန်သွားနိုင်ဖို့တွေးဆဆွေးနွေးဆလုပ်ဖို့တောင်းဆိုပါတယ
် I repeat my call on the Myanmar authorities to release all political prisoners
အရသားတွေပေါ်အစင်ကျင်မဲ့ပြစ်ခတ်တိုက်ခိုက်သားတွေဟာနိုင်ငံတကာဥပဒေအရစစ်အာဏာရှင်မှုမြောက်တာမို့ဒါတွေကိုရပ်တန့်ဖို့လိုအပ်ပါတယ်ထပ်မံတောင်းဆိုလိုတာကတော့နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွှတ်ပေးပြီးဒီမိုကရေစီလမ်းကြောင်းကိုပြန်သွားနိုင်ရေးအလုံးပါဝင်မဲ့တွဲဆုံဆွေးနွေးရေးစတင်ဖို့အမြန်ဆောင်ရွက်တင်ပါတယ်ဒီနီလန်းကသာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုရစေမှာပ
ါလူအခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့45 rights အဖွဲ့ကတော့မြန်မာနိုင်ငံတွင်ပဋိပက္ခတွေအဆုံးသတ်နိုင်ဖို့အာဆီယံအနေနဲ့ခေါင်းဆောင်မှုပြက်ကွက်နေစေဖြစ်တယ်လို့ဝေဖန်လိုက်ပါတယ် 45 rights အဖွဲ့ရဲ့ပြောခွင့်ရသူ Patrick Ponsatong ပြောတာက
I think that ASEAN ministers know very well that the junta has killed thousands of innocent civilians that they've imprisoned
ကောင်ကျော်တဲ့အပြစ်မဲ့တဲ့ရဲသားတွေကိုစစ်ကောင်စီကတတ်ခဲ့တယ်ဆိုတာရောဒေါအောင်ဆန်းစုကြည်ပါဝင်နိုင်ငံရေးခေါင်းဆောင်တွေကိုဖမ်းဆီးထောင်ချတယ်ဆိုတာကိုပါအာဆီယံဝန်ကြီးတွေကောင်းကောင်းသိကြပါတယ်ဒါပေမဲ့မြန်မာပြည်ထောင်နာဖြည့်ရှင်ရေးမှာဒီကိစ္စပေါ်ဩဇာတက်ရောက်မယ်ပြင်ပကဝင်ရောက်ဖြည့်ရှင်ပေးသူတွေကိုလည်းအာဆီယံကလက်ဆောင်နေတာကိုကြည့်ရင်အာဆီယံဟာမြန်မာပြည်ထောင်နာကိုတကယ်ရောပြေးလဲဈေးကျင်တဲ့ဆန္ဒရှိသလားဆိုတာတန်လျာဝင်မိပါတယ်
အာဆီယံခေါင်းဆောင်တွေရဲ့ပြန်လည်သုံးသပ်ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနကကန့်ကွက်စာတောက်ကြနေကတစောင်းထုတ်ပြန်ခဲ့ပြီးစာထဲမှာတော့မြန်မာနိုင်ငံကိုခြံလှပ်ပြီးအာဆီယံ၉နိုင်ငံတွေကမြန်မာရေးကိုဆွေးနွေးဆုံးဖြတ်နေကြတာဟာအာဆီယံပဋိညင်ပါအခြေခံမှုတွေကိုတွေးဖယ်နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာမြန်မာရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာခေါင်းဆောင်တွေရဲ့အမြင်နားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာဒီတရုတ်နဲ့နေဆက်မှာဒီမြမစိုက်ပျိုးကုံတွေဘလို့အခြေအနေရှိသလဲဆိုတဲ့အကြောင်းမပြောပြခင်မှာစကိုင်းတိုင်းဘက်မှာရွာတွေမီးရှို့ခံရတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်စကိုင်းတိုင်းရေဦးမြို့နယ်တွေကစီသာမြေကျေးရွာကိုမြမစစ်တပ်ကလေကြောင်းကနေပစ်ခတ်တာတွေလုပ်ပြီးဒေသခံတွေထွက်ပြေးနေရပါတယ်မြောင်မြို့နယ်မှာဆိုရင်လည်းမြမစစ်တပ်ကနေမြေရှင်းလင်းနေတဲ့9ရက်အတွင်းနေအတော်များများမီးလောင်ကျွမ်းခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်ဒီလိုအခြေအနေနဲ့ပတ်သက်လို့ပြည်တွင်းကပေးပို့တဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းဒေသကြီးရေဦးမြို့နယ်တဲကစီတာမြေကြီးရွာကိုနိုဝင်ဘာလ17ရက်မနက်ပိုင်းမှာမြန်မာစစ်တပ်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်စီတာမြေကြီးရွာအပါအဝင်အနီးအနားကကြီးရွာကဒေသခံတွေပါထွက်ပြေးတိမ်းရှောင်နေရတဲ့အကြောင်းဒေသခံသူကအခုလိုပြောပါတယ်
တိုက်ပွဲရလို့တော့မဟုတ်ဘူးရပြီ။ကာကစားဘက်ကနေပြီးတော့ဝင်ပြတာဗျာ။အဓိကပြစ်တာရွာကတော့စီတမြေပေါ့။တဲ့ချက်နေနဲ့ပြစ်တယ်။ပြစ်ပြီးတော့ကျန်တဲ့ဘေးပတ်ပတ်လေရွာတွေကိုတော့ဟိုလိုအကုန်လုံးဝင်ခဏလေးတော့ဝင်ပြစ်သွားတယ်ပေါ့။ MI-35 လို့ခေါ်တဲ့ဟိုသူတို့စစ်သုံးရဟင်းရင်သုံးပြီးနေပြစ်တာဗျာ။ဒီရဘယ်လိုကျွန်တော်တို့အားလုံးကအဲ့နာကပတ်ချလဲကြီးရွာ9ရွာ8ရွာလောက်အကုန်လုံးပတ်ပြေးနေရပါလေဗျာ။ဒါကငါကတော့ခံမှန်းကတော့ကျွန်တော်တို့ရှိရတဲ့ထောင်ကြီးမှာရှိမှာပါဗျာ
။စီတမ်းကြီးကျွော်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိတယ်ဆိုတဲ့သတင်းတွေကြောင့်တိုက်ပွဲဖြစ်ပွားတာမရှိဘဲလာရောက်ပစ်ခတ်တာဖြစ်တယ်လို့ဒေသခံတွေကယူဆပါဗျာ။မြန်မာစစ်တပ်ကကျွော်ရဲမှာဆက်ပြီးရှိနေသေးတဲ့အတွက်ကျွော်သားတွေဟာရွာမပြောင်းနိုင်သေးဘူးလို့ပြောပါဗျာ။အရင်ကလည်းစီတမ်းကြီးကျွော်ကိုလေကြောင်းကနေပစ်ခတ်တာတွေပြုလုပ်ဖူးသေးတယ်လို့ဒေသခံတွေကပြောပါဗျာ။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ထားတာမရှိသေးပါဘူး။မြောင်မြို့နယ်ထဲမှာဆိုရင်လေနိုဝင်ဘာလ9ရက်ကစပြီးမြမစစ်တပ်ကနေမြင့်ရှင်းလင်းရေးတွေလုပ်နေပြီးကျေးရွာ6ရွာကနေအိမ်400နီးပါးမီးရှို့ခံခဲ့ရတယ်လို့ဒေသခံသူကအခုလိုပြောပါဗျာ
9ရက်နေ့ကနနုံးငိုင်း10ရက်နေ့ကစုရိကုံစုရိကုံအင်ဂျီတရား ကိုရနေမှာကြတော့ရွှေတချောင်းရဲ့ဒုက္ခဒီပရဲ့မေတ္တာရဲ့ဆိုပြီးတော့သုံးရွာရှုတာဆိုတာအလုံးပေါင်းကြီးရွာပေါင်းအနေနဲ့၅ရွာပေါ့အဲ့ဒါဆိုကျွန်တော်တို့စင်လောင်မှာရှုသွားတဲ့အင်ဂျီကတော့ကျွန်တော်တို့သိရသေးဘူးလေ
နေအိမ်တွေမီးရှို့ခံရတဲ့အထက်မှာအင်ဂျီ900နီးပါးရှိတဲ့နနွင်းကိုင်းကျွရဟာအင်ဂျီ250နီးပါးမီးလောင်ကျွမ်းသွားပြီးဆူးလီကုန်းကျွရဟာနေအိမ်တရာကျော်မီးလောင်ကျွမ်းခဲ့ပါတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ပွားတာမရှိဘဲနေအိမ်တွေမီးရှို့ခံရတာလို့လည်းဒေသခံတွေကပြောပါတယ်မြန်မာစစ်ကောင်စီဘက်ကတော့စစ်စင်ရေးတွေအတွင်းအရက်သားနေအိမ်တွေကိုမီးရှို့တာမလုပ်ဘူးလို့ညင်းဆိုထားပါတယ်စစ်စင်ရေးတွေအတွင်းဒေသခံအရက်သားတွေရဲ့အိုးအိမ်တွေမီးလောင်တဲ့တဲ့ရင်တွေကတော့မကြာခဏထွက်ပေါ်နေပါတယ်ရာနဲ့ချီတဲ့အိုးအိမ်တွေထပ်မံမီးလောင်တဲ့တဲ့ရင်ကိုစစ်ကောင်စီဘက်ကတဲ့ရင်မထုတ်ပြန်တယ်လို့တီးခြားအသိပြုချက်လည်းမရရှိသေးပါဘူးခင်ဗျာ
ဒါကတော့သခိုင်းရေဦးဘက်ကအခြေအနေကိုကိုရဲမွန်ပြောပြခဲ့တာပါအခုတစ်ခါမှလည်းဒီပုံနှကျွန်းဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေပြီးတော့အရသာပြည်သူ73ဦးကိုစစ်ကောင်စီကတပ်ဖြတ်ခဲ့ပြီးဒဏ်ရာရသူအများပြားရှိတယ်လို့အေအေတပ်ဖွဲ့ပြောခွင့်ရဦးခိုင်သူခါက VOA ကိုပြောပါတယ်အခုလိုတပ်ဖြတ်မှုတွေမြန်မာစစ်တပ်ကိုလက်တွန့်ပြန်တိုက်ခိုက်သွားမယ်လို့လည်းဆိုပါတယ်အကြောင်းစုံကိုတော့ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုခမောင်စိုးမင်းကတင်ပြမှာပါ
ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့စစ်ကောင်စီကြားဒီလနိုဝင်ဘာ10ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့ပုံနှကျွန်းမြို့နယ်ကဆင်းအင်းကြီးကျေးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်လာပြီးတော့ကျေးရွာသား9ဦးကိုစစ်ကောင်စီကတပ်ဖြတ်ခဲ့တယ်လို့လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်လဲ2ရက်အတွင်းသေဆုံးသူ73ဦးနဲ့ဒဏ်ရာရှိသူအများအပြားရှိတယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်သူကက VOA ကိုပြောပါတယ
်မနေ့ကညနေ 4:00 နာရီခွဲလောက်မှာဒီပုံနာကျောင်းအခြေစိုက်ခမ950တိုင်းရင်ကဒီစစ်သား40ကျော်လောက်ကဆန်းကြီးကျေးရွာကိုဝင်ရောက်လာပြီးတော့မှအပြစ်မဲ့ပြည်သူ6ယောက်ကိုသူတို့ပြစ်တက်ခဲ့တာရှိတယ်။အဲ့ဒီမှာတော့ဒီအသက်ခံရတာကတော့ယောက်ျား9ယောက်အမျိုးသမီးက2ယောက်ပေါ့နော်။အဲ့ဒီမှာသူတို့ဒီ6ယောက်ကိုဒီအစုလိုက်ပြုံလိုက်ပြစ်တက်သွားတာရှိတယ်။ဟိုအကုန်လုံးဒီမနေ့ကနဲ့ဒီနေ့ပေါင်းဆိုလို့ရှိရင်တော့ဒီပုံနာကျောင်းမြို့နေထဲမှာမြန်မာစစ်တပ်ရဲ့ဒီလက်နက်ကြီးပြစ်ခတ်မှုလေကြောင်းပြစ်ခတ်မှုတွေနောက်ပြီးလို့ရှိရင်ဒီမြန်မာစစ်တပ်တွေကဝင်ရောက်ပြီးတော့မှရွာသားတွေကိုတတ်ဖြတ်တာတွေဒါအကုန်ပေါင်းလိုက်လို့ရှိရင်တေဆုံးတဲ့သူက73ယောက်ရှိတယ်နောက်ဟိုအဲ့ဒီမှာပြောင်းနေတဲ့သူတချို့လည်းရှိသေးတယ်ဆင်းကြီးရွာကလည်း
အဲ့ဒီလိုဖြစ်စဉ်ကြောင့်ရခိုင်အရသာပြည်သူတွေကိုတပ်ဖြတ်ခဲ့တဲ့မြန်မာစစ်တပ်ကိုလက်တုံပြန်တိုက်ခိုက်သွားမယ်လို့အေအေပြောခွင့်ရခိုင်သူခါကပြောပါတယ်
။ဟိုကျွန်တော်တို့ဒီ ULAA အနေနဲ့ကတော့ဒီလိုမျိုးကျွန်တော်တို့ပြည်သူတွေပေါ်မှာအစုလိုက်ပြုံလိုက်တပ်ဖြတ်ပြီးတော့မှဒီစစ်ရဆွာမှုကိုကျူးလွန်တဲ့ဒီခမ950နဲ့တော့ဒီကိစ္စမှာဒီရာဇဝမှုမှာပါဝင်ပတ်သက်တဲ့သူတွေကိုတော့ကျွန်တော်တို့ကတော့ဟိုနှီးမျိုးစုံနဲ့အပြစ်ပေးအရေးယူနိုင်အောင်လှုပ်ဆောင်သွားမှာဖြစ်တယ်ဒီအတွက်လည်းပဲကျွန်တော်တို့ကပြန်လည်ပြီးတော့မှဒါလက်တုံးပြန်တိုက်ခိုက်သွားမှာဖြစ်တယ်ဗျ
ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်ဆင်းအင်းကြီးကျေးရွာနယ်ပရိသာကျေးရွာကျရန်ကုန်စစ်တွေကားလမ်းမပေါ်မှာစစ်ကောင်စီရင်တန်းကိုရခိုင်လက်နက်ကိုင် AA အဖွဲ့ကနိုဝင်ဘာလ10ရက်မနေ့ပိုင်းကမိုင်းဆွဲတိုက်ခိုက်ခဲ့တာကြောင့်နှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ပွဲတွေဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်မနေ့ကလည်းတိုက်ပွဲတွေမရှိပေမဲ့စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ပုံနှကျွန်းမြို့နယ်ကျေးရွာတချို့ကထောင်ထဲချီတဲ့ဒေသခံတွေဘေးလူရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။အထုတ်တဲ့ကျေးရွာကနေထွက်ပြေးလာတဲ့ဒေသခံတဦးကတော့ရွာမှာမပြေးနိုင်လို့ကြံခဲ့တဲ့တက်ကြီးပိုင်းတွေကိုစစ်ကောင်စီတပ်သားတွေပစ်တပ်မှစိုးရိမ်နေတယ်လို့ပြောပါတယ်။
ဒီကောင်စီမှနေနေရတဲ့အဲဒါကတိုင်ပိုင်းပြည်ကြီးကိုမြေကြီးကပါတယ်ဒီကျွန်တော်တို့ကလည်းဒီရန်ပိုင်းကြီးကြီးရန်ကုန်းလူလူတွေကြီးတိုင်ပါတယ်ကောင်းကောဆွေးနွေးကြည့်ကောင်းမြန်နေပါတယ်ကျွန်တော်ကညာရမဟင်းလူကြီးရဲ့အသက်ခံအောင်ပေါ်လာဝင်မျိုးချောက်အောင်တို့စဉ်းစားဥစ္စာတွေကအောင်လို့ပေါ်တို့ဘာသာရေးမဆွေးနွေးတဲ့အိမ်ပိုင်းဟောမောင်းတို့တို့ကလူမျိုးတွေတိုင်ပိုင်းကြီးပါ
လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်လက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲပြီးတော့အရက်သားပြည်သူတွေမကြာခဏဆိုသလိုထိခိုက်သေးဆုံးဒဏ်ရာရတာတွေတနေ့တဲ့တနေ့တိုးလာပါတယ်ပြည်သူတွေရဲ့အသက်အိုးအိမ်လုံခြုံရေးနဲ့ပတ်သက်ပြီးတော့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်သူခါကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဒါကျွန်တော်တို့ပြည်သူတွေကိုအကောင်းဆုံးလုံခြုံမှုပေးနိုင်အောင်တော့ဒါကျွန်တော်တို့လည်းစူးစမ်းနေတာလို့ရှိပါတယ်ဒါပေမဲ့လို့ဟိုကျွန်တော်တို့ကဟိုရခိုင်တပြည်လုံးကိုထိန်းချုပ်နိုင်တဲ့အနေအထားမရှိသေးတဲ့ခါကျတော့ဟိုတချို့နေရာတွေမှာတော့ဟိုသူလေးဝင်လို့ရတယ်ကိုလေးဝင်လို့ရတယ်เนาะအဲ့ဒီလိုနေမြေတွေလေးရှိတယ်ကျွန်တော်တို့ထိန်းချုပ်နေမြေထိမှဆိုလို့ရှိရင်တော့ကျွန်တော်တို့နဲ့ဆက်စပ်တဲ့ပြည်သူတွေကိုကျွန်တော်တို့ကအကောင်းဆုံးဒါ ဟိုကာကွယ်ပေးနိုင်တယ်ဒါပေမဲ့ခုနကပြောတဲ့ဒီသူနဲ့ကိုနဲ့ဂျာနေမြေတွေဆိုလို့ရှိရင်တော့ဒါမြန်မာစစ်တပ်ဟာဟိုအငြင်းတန်းလို့လို့ပေါ့နော်အဲ့လိုတခုခုဖြစ်ပြီဆိုလို့ရှိရင်သူတို့ခြားတပြဲဝင်ရောက်လာပြီးတော့မှပြည်သူတွေကိုဒီလိုမျိုးအစုလိုက်ဒုံလိုက်တတ်ဖြတ်ပြီးတော့မှရာဇဝတ်မှုကျူးလွန်တာတွေကိုဒါဟိုတောက်ချလုပ်နေတာရှိတာပေါ့
ဒီကနေ့ညနေပိုင်းမှာလဲကြောက်တော်မြို့နယ်ရွှေပြည်သိကျေးရွာမှာလက်နက်ကြီးကြီးကြားရောက်ပြီးတော့ဒေသခံ9ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ပုံနှကျွန်းမှာဒေသခံ73ဦးကိုစစ်ကောင်စီကတပ်ဖြတ်ခဲ့တာဖြစ်တယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့ပြောရေးဆိုချက်နဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမျိုးမတွေ့ရသေးပါဘူးခင်ဗျာ
ဦးခမောင်စိုးမင်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတစ်ခါမှာတော့ဒီနေဆက်ကုံသွေးရေးအခြေအနေကိုလည်းကြည့်ရအောင်ပါမြန်မာနေဆက်ကနေတင်ပို့လိုက်တဲ့စိုက်ပျိုးရေးထွက်ကုန်တချို့ကိုတရားဝင်ဝယ်ယူဖို့တရုတ်နိုင်ငံယူနန်အစိုးရကသွင်းကုန်လိုင်စင်တွေပြန်လည်ထုတ်ပေးနေတာကြောင့်တရုတ်အကောက်ခွန်ဌာနမှလိုင်စင်လာပြီးတော့ရှောက်ကြတဲ့မြန်မာကုမ္ပဏီတွေဒီရက်ပိုင်းအတွင်းမှာတိုးလာနေပါတယ်ဒီကုမ္ပဏီအများစုကတော့မူဆယ်ကုံသွဲရေးစုံဂိတ်ကနေဖြစ်ပြီးတော့အခြားနေဆက်ဂိတ်တွေမှာလည်းရှောက်ထားကြတာတွေ့ရပါတယ်ဒီလိုနေဆက်အခြေအနေနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်ဗျာ
ကိုဗစ်ဖြေလျှောက်မှုတွေနဲ့အတူမြန်မာနယ်စပ်သွင်းကုန်တချို့ကိုတရားဝင်တင်သွင်းခွင့်ပြုဖို့အတွက်တရုတ်အစိုးရကစည်းကမ်းသတ်မှတ်ချက်တွေပြန်လျှော့ပေးလာတာပါပြည်တွင်းကစိုက်ပျိုးရေးထွက်ကုန်တွေကိုတရုတ်အစိုးရကတရားဝင်ဝယ်ယူဖို့အတွက်စီစဉ်ရွေးချယ်နေပါတယ်ဒါကြောင့်တရုတ်နိုင်ငံကကုန်ပစ္စည်းအရည်အသွေးကြီးကြပ်ရေးနဲ့အကောက်ခွန်အာဏာပိုင်အဖွဲ့ GACC မှလိုင်စင်လျှောက်ထားလာတဲ့မြန်မာကုမ္ပဏီတွေအများပြားရှိနေတယ်လို့နယ်စပ်ကုန်သည်တချို့က VOE ကိုပြောပါတယ်အဲ့ဒီထက်မှဆန်ကုမ္ပဏီတချို့ကိုမကြသေးခင်ကခွင့်ပြုထားပြီးတော့ပြောင်းစံတင်သွင်းမဲ့ကုမ္ပဏီတွေကိုလည်းဆက်ပြီးတော့လိုင်စင်ချပေးနေပါတယ်မူဆယ်နေဆက်ကုံသေးအသင်းကတာဝန်ရှိသူတူကတော့အခုလိုပြောပါတယ
်ဆောက်ထားတာတော့ကြားတယ်ဒီလိုက်ဆောက်ပါဦးကျွန်တော်တို့ကုမ္ပဏီတရောက်နေတဲ့ခုနကစပြီးကုမ္ပဏီရရှိတယ်အဲဒါဓာရီကဖြစ်ဖြစ်ပြီးတော့သူကရင်းချင်နေတယ်ဆိုတော့အမတ်ကဖွင့်လိုက်တာဒီကုမ္ပဏီတွေကိုဒီတော့ကြောင်းမဖွင့်ဘူးကြောင်းကိုတရားဝင်မလုပ်ဘူးဆောက်တရားဝင်မဟုတ်ဘူးသူကစာနဲ့တရားဝင်ကြောင်းနဲ့တရားဝင်တော့ကြောင်းကအမတ်ဆောက်တော့ကြောင်းတည်တဲ့ကုမ္ပဏီကများတယ်ဒါကြောင့်သူကလူရဲ့ဆောက်တာ
GACC ရဲ့စီးရင်အရဆိုရင်မြန်မာဘက်ကကုမ္ပဏီပေါင်း900ကျော်လောက်ရှောက်ထားတယ်လို့သူကပြောပါတယ်မြန်မာစိုက်ပျိုးရေးဦးစီးဌာနရဲ့နိုမာတရက်ထုတ်ပြန်ချက်မှာတော့ကုမ္ပဏီပေါင်း600ကျော်ကပို့ကုန်အမဲပေါင်း1600ကျော်ကို GACC ကမှတ်ပုံတင်ခွင့်ပေးလိုက်တယ်လို့ပြောပါတယ်မြန်မာနိုင်ငံကဆန်စကွဲပို့ရင်ကြောင့်နဲ့ကျွဲနွားအရှင်တင်ပို့ရေးအပင်တရိတ်ဆန်ကျန်းမာရေးနဲ့ပိုးမွားကင်းစင်ရေးသဘောတူစာချုပ်ကိုစိုက်ပျိုးရေးဦးစီးဌာနနဲ့တရုတ် GACC တို့သဘောတူစာချုပ်ကို2020ခုနှစ်ကတရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုလာတဲ့ခီးစဉ်အတွက်မှရေးထိုးခဲ့တာပါဒီစာချုပ်ပါနောက်ဆုံးတဲ့ကိစ္စတွေစာချုပ်ပါသဘောတူညီချက်တိုင်းမြန်မာဘက်ကသွင်းကုန်တွေတရားဝင်တင်သွင်းနိုင်ဖို့အဲ့ဒီအချိန်ကကုမ္ပဏီ40လောက်မှတ်ပုံတင်ခဲ့ကြပေမဲ့နောက်ပိုင်းမှာတော့ကိုဗစ်ကပ်ရောဂါကူးစက်ပြန့်နှံ့မှုတွေကြောင့်ကန့်သတ်ချက်တွေကြောင့်ရပ်ဆိုင်းသွားခဲ့ပါတယ်အခုဒီချိန်ပြန်လည်စီးစစ်ပြီးတော့ကုမ္ပဏီတွေကိုတရားဝင်တင်သွင်းခွင့်ချပေးနေတာလို့စိုက်ပျိုးရေးဦးစီးဌာနစီမံကိန်းသုံးသပ်ရေးဌာနကွဲကဒေါက်တာတီရာချောလိုင်က VOE ကိုပြောပါတယ်။ပြောင်းစံတင်သွင်းတဲ့ကုမ္ပဏီတချို့ကိုတရုတ်ဘက်ကတရားဝင်ခွင့်ပြုလိုက်တာနဲ့ပတ်သက်ပြီးတော့သူကအခုလိုပြောပါတယ်
။ဒီရာချစ်စက်ကော်မတီရော registration တကပြုပြီးသားပြီးနောက်တစ်ခါဆက်စက်ကော်မတီကိုဖတ်ပြုပြီးသားလာပြီ။အဲ့ဒါကတော့ကိုယ်ကလေးကပုံမှန်ကိုယ်နေကြလူရင်းကနေဒီတော့မှဒါကတော့တင်ဝင် registration လုပ်ပြီးလိုက်တာပဲ။ဒါကတော့ official registration လုပ်ပြီးလာတော့အဲ့ဒါတကယ် official registration ရဲ့အောက်မှာကိုယ်ဒီမှာမင်းကသွားဆိုင်မှာရှိတာပေါ့နော်သူဆိုပိတ်လိုက်ဆုံးလိုက်ကိုသူဒီသူဒီလေဆိုတာမင်းရရှိတော့တာ
ငပြောကိုလည်းနေဆက်ကနေတရားဝင်တင်သွင်းဖို့တရုတ်ဘက်ကခွင့်ပြုထားပါတယ်နန္ဒတိထောဘတ်တိကျွဲကောတိစတဲ့စိုက်ပျိုးရေးထွက်ကုန်ရောင်းချတဲ့မြန်မာကုမ္ပဏီတွေကလည်း GACC မှာမှတ်ပုံတင်ဖို့ကြိုးပမ်းနေကြပါတယ်မှတ်ပုံတင်ထားတဲ့ကုမ္ပဏီတွေကပိုးမွားနဲ့အည်သွေးစစ်ဆေးတာတွေကိုအစဉ်စဉ်လုံဆောင်ပြီးမှတရုတ်ကိုနေဆက်ကနေတရားဝင်တင်သွင်းခွင့်ကိုရမှာဖြစ်ပါတယ်တရုတ်ကောက်ခွန် GACC မှာမှတ်ပုံတင်ထားတဲ့ကဘာရဲရဲကကုမ္ပဏီပေါင်း 9,000 ကျော်ရှိပြီးမြန်မာကတော့ကျမကြီးနဲ့ပိုးမွားကင်းစင်ကိစ္စတွေမှာလိုက်နာမှုတွေအားနည်းလို့မှတ်ပုံတင်ရေးကိစ္စကြန့်ကြာနေတဲ့အကြောင်းတရုတ်သတင်းတွေမှာရေးသားဖော်ပြနေကြပါတယ်ခင်ဗျာ
နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်စီးပွားရေးထိခိုက်လာရခြင်းမှာဒီနေဆက်မှာပေါ့လေဒီတရုတ်နိုင်ငံဘက်ကိုစိုက်ပျိုးကုန်တွေတင်သွင်းမဲ့ဒီအခွင့်အလမ်းကောင်းတွေပေါ်လာတဲ့အကြောင်းကိုရနိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာမကြခင်နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တကွင်သိပ္ပံတဲ့နီးပညာကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါတယ်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစီခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာနံနဲ့ခင်ဖြစ်ကြပါလိမ့်ခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။VOA American တန်ရဲ့မြန်မာပြည်တွင်းစနေနေ့မနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32လိုင်းဒိုမီတာ49လိုင်းလမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်ကြည့်ရှုနိုင်ကြတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုထုတ်လွှင့်မှာပါအဲ့ဒီတဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ချင်ပါတယ်ရေကြီးမြေပြိုတာနဲ့မိုးကောင်ရေရှားတာလို့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ကမ္ဘာတစ်ဝှမ်းမှာအိုးအိမ်ဆုံးရှုံးရသူတန်းပေါင်းများစွာရှိနေပြီးအဲ့လိုလူတွေရဲ့80ရာခိုင်နှုန်းကအမျိုးသမီးနဲ့မိန်းကလေးငယ်တွေဖြစ်တယ်လို့သဘာဝပတ်ဝန်းကျင်လေ့လာထိန်းသိမ်းတဲ့ဒီကုလသမဂ္ဂအစီအစဉ်ကထောက်ပြပါတယ်ဒီလိုကမ္ဘာတစ်ဝှမ်းကအမျိုးသမီးတွေဘယ်လိုရင်ဆိုင်ကြုံတွေ့နေရပါသလဲဘယ်လိုအပြေရှားနိုင်ဖို့ကြိုးပမ်းနေကြပါသလဲဒီအကြောင်းဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးပြောပြမှာဖြစ်ပါတယ်ဗျာThere's a path we must choose sometime. Gotta stand up and fight sometime. ဒီကနေ့21ရာစုခရဲ့အကြီးမားဆုံးကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတစ်ခုကကမ္ဘာကြီးပူငွေးမှုနဲ့အတူဖြစ်လာတဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုပြဿနာပဲဖြစ်ပါတယ်။ကြော်မိလောင်တာ၊မိုးခေါင်ရေရှားတာ၊ရေကြီးမြေပြိုတာ၊မုန်တိုင်းနံတင့်လာလို့သဘာဝဘေးဆိုးတွေတစ်နှစ်ထက်တစ်နှစ်ပိုးပြီးတော့ဆိုးလာနေတာနဲ့အမျှဒီလိုဘေးဒဏ်တွေကိုကမ္ဘာနဲ့အဝမ်းကြုံကြရတယ်ဆိုပေမဲ့လို့ဒီထဲမှာအကာအကွယ်မဲ့ဘေးဒုက္ခအရောက်ရဆုံးကတော့ဆင်းရဲနှွမ်းပါတဲ့ဒေသတွေမှာပါဒီထဲမှာမှအမျိုးသမီးနဲ့မိန်းကလေးငယ်တွေကတော့ရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ဆက်ဆက်တဲ့ဘေးအန္တရာယ်တွေကိုပိုးပြီးတော့ကြုံတွေ့ကြရတယ်လို့ကုလသမဂ္ဂနဲ့သဘာဝပတ်ဝန်းကျင်ရေးလှုပ်ရှားသူတွေကထောက်ပြပြောဆိုကြပါတယ်ဒီလိုထောက်ပြတဲ့သူတွေထဲမှာ2014ခုနှစ်နိုဝင်ဘာလရေးဆုရှင်မာလာလာယူဆုဆိုင်လည်းပါပါတယ်သူကိုယ်တိုင်ပါကစ္စတန်နိုင်ငံမှာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့နောက်ဆက်တွဲရေကြီးရေရှမ်းမှုတွေကြောင့်တူတက်နေတဲ့ကြောင်းရေမြုပ်ပြီးပညာရေးမှာအနှောက်အယှက်ဖြစ်ခဲ့ရတယ်လို့မာလာလာကပြောပြပါတယ်
။ Due to climate related events, millions of girls lose their access to schools. Events like droughts and floods impact schools directly. Displacements are caused due to some of these events and
ရာသီဥတုနဲ့ဆက်နွယ်တဲ့အဖြစ်အပျက်တွေကြောင့်တန်းနဲ့ချီတဲ့မိန်းကလေးတွေကြောင်းတွက်ခွင့်ဆုံးရှုံးနေရပါတယ်။မိုးခေါင်နာရေကြီးတာလို့ဖြစ်ရတွေကကျောင်းတွေကိုဓာတ်ရိုက်တက်ရောက်မှုရှိပြီးတော့တချို့ဖြစ်ရတွေမှာတော့လူတွေအိုးမဲ့အိမ်မဲ့ဖြစ်ရတာကြောင့်ထိခိုက်မှုအများဆုံးကအမျိုးသမီးတွေဖြစ်နေတာပါကျောင်းထွက်ရရင်မိန်းကလေးတွေကထိတ်ဆုံးကကျောင်းပြန်တက်ရတော့သူတို့ကနောက်ဆုံးကဖြစ်နေပါတယ်ဒီပြဿနာတွေကိုဖြေရှင်းဖို့လုံလုံလောက်လောက်အားစိတ်ထုတ်မှုမရှိဘူးဆိုတာကျမတို့သိကြတယ်လို့ပဲဒီအခြေအနေမျိုးမှာအများအားဖြင့်မိန်းကလေးတွေကျောင်းဆက်မတက်နိုင်ကြတော့ပါဘူးအိမ်မှုကိစ္စတွေနဲ့ပဲမိသားစုဝင်တွေကိုကူညီပေးနေရပြီးတော့ပညာရေးနဲ့အလှမ်းဝေးကုန်ကြပါတယ်
။ငကိုကလေးကသူတို့ဒေသမှာတာလီဘန်တွေကအမျိုးသမီးနဲ့မိန်းကလေးငယ်တွေပညာသင်ကြားခွင့်ကတ်တက်ထားတာကြောင့်သဘာဝဘေးဆိုးတွေနဲ့ထပ်ပြီးတော့ကြုံတွေ့ရတဲ့အခါမှာတော့အမျိုးသမီးနဲ့မိန်းကလေးငယ်တွေဟာပညာသင်ကြားခွင့်နဲ့ကျန်းမာရေးဆိုင်ရာအခွင့်အလမ်းတွေဆုံးရှုံးကြရတဲ့အပြင်အကျန်းဖက်ခံရတဲ့အခြေအနေတွေပိုးပြီးတော့ကြုံတွေ့လာရတယ်လို့လည်းမာလာလာကပြောပါရယ်။ကမ္ဘာကြီးပုံမြင်မှုကိုဖြစ်စေတဲ့ကာဗွန်တန်းငွေထုတ်လုပ်မှုတွေကိုချမ်းသာကြွယ်ဝတဲ့အင်အားကြီးနိုင်ငံတွေကအထက်ဖန်တီးနေပြီးနောက်ဆက်တွဲရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဖြစ်လာတဲ့အခါမှာတော့ဖွံ့ဖြိုးဆဲနိုင်ငံတွေကအထက်ခံစားကြရတယ်ဆိုတော့လူခွင့်ရင်တဲ့သဘာဝပတ်ဝန်းကျင်ရေးဥဆောင်လှုပ်ရှားသူတွေကအစဉ်ဆက်ထောက်ပြနေကြတာပါဒီနှစ်ထဲပါကစ္စတန်နိုင်ငံကြုံတွေ့ရတဲ့အခြေအနေဆိုရင်ဒါကိုဖော်ပြတဲ့ထင်ရှားတဲ့ဥပမာတစ်ခုဖြစ်တယ်ဆိုတော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကုလသမဂ္ဂအစီအစဉ်ညွှန်ကြားရေးမှူးအင်ဂါအန်ဒါဆန်ကပြောပါတယ်
Pakistan, 33 million displaced, the size of Australia in terms of population numbers, 30 billion in damage, unprecedented health crisis.
Pakistan ma lu baung 33 tan oi me ni ba de. Da ga Australia ta naingan lo ye lu ye pamana law shi ba de. Thikai pyesi mu ga dollar billion 30 law shi ba de.ရည်သိရမယ့်တိနံတွေအများပြားဆုံးရှုံးခဲ့ရတယ်လို့မကြုံစဘူးကျမရဲ့ဆိုင်ရာပြဿနာတွေလည်းကြုံနေရပါတယ် တကယ်တော့ပါကစ္စတန်ရဲ့ကာဗွန်ဒိုင်ဆိုက်ထုတ်လွှတ်မှုတွေဟာ3.4%ခန့်တော့အောက်မှာပဲရှိတာပါအခုလောက်ထိမမျှမတခံစားရတာမျိုးကိုတော့ကျမတို့လေးလူရှုမထားသင့်ပါဘူ
းအာဖရိကနိုင်ငံတွေမှာဆိုရင်လေရာသီဥတုဖောက်ပြန်မှုကြောင့်မိုးခေါင်ရေရှားတာနဲ့ငှက်မုတ်ခေါင်းပါတဲ့ဂျန်ကိုဆူဆူဝါကျုံရပါတယ်ကုလသမဂ္ဂကလင်းငင်များဆိုင်ရာရာပုံငွေအဖွဲ့ UNICEF ရဲ့အစဉ်ကစားအရမိုးခေါင်ရေရှားမှုကြုံနေရတဲ့ဂျဘူတီ၊အီသီယိုးပီးယား၊ကန်ညာနဲ့ဆိုမာလီယာနိုင်ငံတွေမှာငှက်မုတ်ခေါင်းပါမှုကြုံနေရတဲ့လူပေါင်းကသန်း20ကျော်ရှိနေပြီးတော့ထောက်ဝံနေပါကကလင်းငယ်တွေဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာရောဒီလိုမျိုးရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ဖြစ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေကိုဘယ်လိုအရက်ဒေတာတွေမှာဘယ်လိုတွေကအထူးကပိုးပြီးတော့ကြုံတွေ့ခံစားနေကြပါလဲတဘာဝပတ်ဝန်းကျင်ရေးလှုပ်ရှားနေတဲ့နော်တီခုကအခုလိုပြောပြပါတယ်
ကျမတို့မြန်မာနိုင်ငံမှာဆိုလို့ရှိရင်တော့အတိအကဒီခြေလက်ပေါ့နော်ခြေလက်ဒေသမှာနေတဲ့အဲလူတွေကပို့ပြီးတော့ခံစားရတယ်ပြီးတော့အဲ့ဒီခြေလက်မှာမှကျမတို့ဒီအမျိုးသမီးနဲ့အဲဒီမိန်းကလေးငယ်တွေဆိုလို့ရှိရင်ပို့ပြီးတော့အဲအကျိုးပို့ပြီးတော့တက်ရောက်မှုပို့ရှိတယ်ပေါ့နော်ဘာဖြစ်လဲဆိုတော့ကျမတို့အမျိုးသမီးတွေကအိမ်မှာဆိုလို့ရှိရင်ကျမတို့ကဒီချက်ရုပ်ချက်ရည်ပြုတ်ရည်တို့အိမ်မှုကိစ္စကိုအဲတောင်းဝန်ယူရတယ်လေတောင်းဝန်ယူရတယ်ဆိုတော့ကျမတို့ကအဲချက်ပြုတ်မယ်ဆိုလို့ရှိရင်ကျမတို့ကအဲရည်တွေလိုအပ်တယ်ဆိုတော့ကျမတို့ကရည်တွေသွားခတ်ရတယ်ဒါမဲ့ရည်သူတို့ဖောက်ပြန်တဲ့အခါမှာကျမတို့ကဒီမြစ်ချောင်းတွေအရေတိမ်ကောလာတဲ့အခါမှာဆိုလို့ရှိရင်ငကူအဲကျမတို့သွားရတဲ့နေရာထဲပို့ပြီးတော့ဝေးဝေးသွားရတယ်အချင်းပို့ပေးရတယ်ပေါ့နော်ဆိုလို့ရှိရင်ဒါတိတိချက်ပေါ့နော်တိတိချက်ဆိုလို့ရှိရင်ကျမတို့ဒီအသက်မွေးမ်းကြောင်းပေါ့အသက်မွေးမ်းကြောင်းမှာဆိုလို့ရှိရင်ကျမတို့ကမွေးလေဝသတွေရတဲ့ဥတုတွေမမှန်တဲ့အခါမှာဆိုလို့ရှိရင်အဲဆက်ပြုံးမွေးမြူရေးတွေကျမတို့ကခက်ခဲလာတယ်အဲမအောင်မြင်ဘူးမအောင်မြင်တဲ့အခါမှာဆိုလို့ရှိရင်ဒီအိမ်ထောင်စုမှာဆိုလို့ရှိရင်ရက်တီဖို့အတွက်ဝင်ငွေအဲချက်တဲလာတယ်ပေါ့နော်အဲပြီးရင်ဆိုလို့ရှိရင်ကျမတို့ဒီချင်းနဲ့မှနေတဲ့လူတွေဆိုလို့ရှိရင်ကျမတို့ကဒီမြစ်ချောင်းမှာကျမတို့ကဒီအဲတန်းကားတွေကျမတို့ကရှာစားကြရတယ်ပေါ့နော်ဒါပေမဲ့ကျမတို့ကဒီနောက်ပိုင်းဒီအဲရှာပါလာတဲ့အခါမှာဆိုလို့ရှိရင်ကျမတို့ဒီအစားအသောက်ဖူလုံမှုလည်းထိခိုက်တယ်ပေါ့နော်ဆိုတော့ဒီလူမျိုးရတဲ့ဥရုဖောက်ပြန်လို့ဖြစ်လာတဲ့အကျိုးဆက်တွေကြောင့်တစ်ခါတလေမှဆိုလို့ရှိရင်ကျမတို့ကအဲပြောင်းရွှေ့ရတယ်ပေါ့နော်ပြောင်းရွှေ့လို့သားတွေလည်းဖြစ်လာတယ်လုတ်ကိုင်းတွေရှာပါတယ်စိုက်ပျိုးတဲ့အခါမှာမအောင်မြင်လာတဲ့အခါကျတော့ကျမတို့ကအဲရက်ရွာနေပြီးတော့ကျမတို့ကမြို့မှာအလုတ်သွားရှာတယ်မြို့မှာအလုံးတက်လာတဲ့အခါကျတော့မြို့မှာလည်းဘယ်လိုပို့ထုံးကိုပို့ဖြစ်စေတယ်ပေါ့နော်ဘာဖြစ်လဲဆိုပေးတဲ့ဝန်ဆောင်မှုနဲ့လူကြီးတွေကကာမီတော့တဲ့အခါမှာပေါ့နော်တချို့အမျိုးသမီးငယ်တွေကလည်းကျမတို့ကတခြားတိုင်းပြည်ကိုကျမတို့ကရွှေ့ပြောင်းလှုပ်တာအနေနဲ့ကျမတို့ကသွားလို့ရတယ်အဲ့ဒီမျိုးသွားလို့တဲ့အခါမှာကျမတို့ကတိုင်းငယ်သမီးငယ်တွေကျမတို့ကအိမ်မှာအဖိုးအဖအတွေနဲ့ထားခဲ့ရတယ်မိသားစုတွေတကွဲလို့ပြဖြစ်တယ်ပေါ့နော်ဆိုတော့ကျမတို့ကဖြစ်လာတဲ့အရာတိုင်းဟာတော့တစ်ခုနဲ့တစ်ခုဆက်ဆက်သွားတာပေါ့နော်ကြီးလိုက်ရင်တော့တက်တက်လိုမျိုးပဲထင်ရတယ်ဒါပေမဲ့တစ်ခုဖြစ်လိုက်တဲ့အခါမှာနောက်ထပ်ဖြစ်လာတဲ့ဒီ queen set တွေကအချို့တရားမှုတွေကတောက်လျှောက်ရှိသွားတယ်ပေါ့နော်ဟုတ်
မြန်မာနိုင်ငံမှာအထူးသဖြင့်တစ်တော်ပြုံးတိမှုတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကြုံရတာမို့တစ်တော်မြေတွေထိမ့်သိမ်းရေးကိုတာဝန်ရှိသူတွေကအလေးပေးလှုံ့ဆော်သင့်ပါတယ်လို့လည်းနော်တီခုကပြောပါတယ
်ဆိုတော့ကျမတို့ဒီအရက်ဖက်ဖွဲ့နဲ့ဒီထိုင်နေတိုင်းရင်းသားအဖွဲ့တွေအမြဲတမ်းဒီကြွေးကြော်ပြီးတော့တောင်းဆိုနေတဲ့ဟာတွေကြတော့ဒေသခံတွေထိမ့်သိမ်းထားတဲ့တစ်တော်တွေကိုဆွေးရနေတဲ့အတိမတ်ပြုရမယ်ပေါ့နော်။ဘာဖြစ်လဲဆိုတော့ဒီဒေသခံတွေကသူတို့ကရွေးရတလေအရာဒီတစ်တော်တွေကိုထိမ့်သိမ်းထားတယ်၊မြစ်ချောင်းတွေကိုထိမ့်သိမ်းထားတယ်။ဆိုတော့ဒီဟာတွေကသူတို့ဒီတော်နဲ့အနီးဆက်ဆုံးနေထိုင်တဲ့လူတွေဖြစ်တယ်။သူတို့ကဒီတော်ပေါ်မှာပဲမိခိုးပြီးတော့နေရတဲ့လူတွေဖြစ်တဲ့အတွက်ဒါဒီထိုင်နေတိုင်းရင်းသားတွေထိမ့်သိမ်းထားတဲ့တစ်တော်တွေကိုဆွေးရကအပြည့်ဝအကာအကွယ်ပေးရမယ်။သူတို့ကနေပြီးတော့မှအတိမတ်ပြုရမယ်။ဆိုလို့ရှိရင်ဆွေးရအနေနဲ့လည်းနိုင်ငံတကာမှာပေးထားတဲ့ကတိကဝတ်ကိုလည်းပြည့်မိမယ်ပေါ့နော်။ဆိုတော့ဒါကကျမတို့အနေနဲ့အမြဲတမ်းဖွဲ့စည်းတဲ့အနေနဲ့တောင်းဆိုတဲ့အရာဖြစ်တယ်ပေါ့နော
်အမျိုးသမီးတွေအပေါ်မှာဓာတ်ရိုက်တိုက်ရမှုတွေရှိနေတဲ့အခုလိုကိစ္စရက်တွေကိုအမျိုးသမီးတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေရှိဖို့အရေးကြီးတယ်လို့ပဲဥဆောင်မှုအခမ်းကဏ္ဍတွေမှာပါဝင်ခွင့်ရဖို့လိုအပ်တယ်လို့လည်းနော်တီခုကပြောပါတယ်
ကျမတို့ဒီကဒီမြန်မာပြည်ရဲ့ context အရဆိုလို့ရှိရင်ကျမတို့ကအမျိုးသမီးတွေကကျမတို့ကဒီအိမ်မှုကိစ္စမှာအများစုပါဝင်ရတယ်ပေါ့နော်ဆိုတော့အဓိကမိန်းကြတဲ့နေရာမှာနေရတယ်ပြီးတော့ဒီအဲတဘွားပတ်ဝန်းကျင်နဲ့အနီးဆက်ဆုံးပေါ့နော်မိခိုရတဲ့လူတွေဖြစ်တယ်ဆိုတော့ကျမတို့ကဒီကျမတို့နဲ့တိုက်ရိုက်ဆက်ဆက်နေတဲ့အရာဖြစ်တဲ့အတွက်အဲကျမတို့ရဲ့အထက်ကတည်းကအရေးကြီးတယ်ပြီးတော့ကျမတို့အမျိုးသမီးတွေကိုလည်းဟိုပါပေါ့နော်နေရာပေးဖို့လိုတယ်ဦးဆောင်မှုအခန်းကဏ္ဍမှာကျမတို့ကိုလူလူလန်းလန်းအဲနေရာပေးဖို့လိုတယ်ပေါ့နော်ဘာဖြစ်လဲဆိုကျမတို့ရဲ့အမျိုးသမီး issue ကိုကျမတို့အမျိုးသမီးတွေပဲပို့တည်တယ်ပို့နားလေတယ်ဆိုတော့ကျမတို့ဒီလိုမျိုးအရာတိဥထုဖောက်ပြန်မှုတိုက်ဖြစ်တဲ့နေရာမှာဖြစ်စီကြံတဲ့ဒီကန္တာတွေမှာပေါ့နော်ကျမတို့ဒီအမျိုးသမီးငယ်လေးတူကိုပို့ပြီးတော့ကျမတို့နေရာပေးသင့်တယ်ဥဆောင်မှုကန္တာမှာထားသင့်တယ်လို့ကျမအနေနဲ့ကတော့တောင်းဆိုချင်ပါတယ်
တဘာဝပတ်ဝန်းကျင်ရေဆောင်ရွက်သူစူရင်လူငယ်အမျိုးသမီး Greta Thunberg ကတော့တဘာဝဘေးထုတ်ကတွေကြောင့်ပညာရေးအခွင့်အလမ်းဆုံးရှုံးနေကြတဲ့လူငယ်အမျိုးသမီးတွေကြားမှာအသိပညာဖြန့်ဝေမှုတွေပုံမမြင့်တင်ပေးတာဟာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ဆက်ဆက်နေတဲ့ပြဿနာတွေကိုကူညီဖြေရှင်းရမှာအများကြီးထောက်ကူဖြစ်စေလိမ့်မယ်လို့ပြောပါတယ
်။ Any girl can change the world if they are provided with the right tools to do so. And for that we need to educate girls and make sure that they know about
မိန်းကလေးတိုင်းကိုမှန်မှန်ကန်ကန်ကူညီပံ့ပိုးပေးရင်ကဘာကြီးကိုပြောင်းလဲနိုင်ပါတယ်။ကဘာကြီးအကြောင်းသိအောင်ကဘာကြီးအမှန်တကယ်တိုးတက်အောင်လိုအပ်တဲ့ကျွမ်းကျင်မှုစွမ်းရည်တွေရဖို့သူတို့ကိုတင် जा ပေးဖို့လိုပါတယ်။မိန်းကလေးတွေသူတို့ဆန္ဒတွေကိုထုတ်ဖော်ပြောရဲလာအောင်တွန်းအားပေးဖို့လိုပါတယ်
။တဘာဝဘေးတို့ကမျိုးစုံတစ်နေ့တစ်ခြားတိုးပြီးကြုံတွေ့လာနေရတဲ့ကဘာကြီးမှာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ဖြစ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေကိုလျှော့ရှာနိုင်ဖို့အမျိုးသမီးတွေချီပဲစွမ်းဆောင်လို့ရတာတော့မဟုတ်ပါဘူး။ကမ္ဘာနိုင်ငံတွေအားလုံးမှာရှိကြတဲ့အုတ်ချုပ်သူအစိုးရကနေအလွာသီးသီးမှာရှိတဲ့ပြည်သူတဦးတယောက်ချင်းစီတိုင်းပူးပေါင်းပါဝင်မှသာဒီကနေ့ကမ္ဘာကြီးကြုံတွေ့နေရတဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုဆိုင်ရာပြဿနာတွေကိုဖြေရှင်းနိုင်မှာဖြစ်တယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြုပါရှင်။ကျွန်မခင်ဗျချေပါရှင်။
အခင်ပြူတွေတင်ပြသွားတဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါအလဲကြတာကတော့တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်မှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ truck ကားကြီးတွေကိုဘယ်လိုမောင်းရလဲလုပ်ငန်းအတွေ့အကြုံတွေဘယ်လိုရှိသလဲဒါနဲ့ပတ်သက်ပြီးတော့အင်ဒီယားနားပြည်နယ်ဖိုဝင်းမြို့ကကိုတန်းထွန်းအောင်ကပြောပြထားပါတယ်ကိုအောင်စူးစီးတင်ပြပေးပါမယ်ခင်ဗျာ
အမေရိကန်တယူပူဆောင်ရင်ကဏ္ဍမှာအဓိကလိုအပ်ချက်တစ်ခုကတော့ truck ကမောင်းသမားအလုံးလောက်မရှိဖြစ်နေတာပါအခုလိုလိုအပ်ချက်ကိုမဖြည့်ဆည်းနိုင်မှုဆိုရင်ဈေးကွက်အတွင်းကုန်စည်ပြက်လက်ကုန်မလားဆိုပြီးတော့လဲစိုးရိမ်မှုတချို့ရှိပါတယ် truck ကလောကကိုဝင်ဖို့ဘာတွေကြိုတင်ပြင်ဆင်ဖို့လိုမလဲဘာတွေစောင့်ဖို့ရှောင်ဖို့လိုမလဲဆိုတာကို truck ကမောင်းနေသူတူဖြစ်တဲ့ကိုသိန်းထောင်အောင်ကိုမြင်ကြည့်ရမှာပထမဆုံးစပြီးတော့ရင်ဆိုင်ရတဲ့အခက်အခဲကိုအခုလိုပြောပြပါရစေ
ပထမဆုံးအနေနဲ့ခဲ့တယ်ဂျင်းနဲ့ရဆိုင်ရခဲ့တာပါလဲဆိုတော့အင်္ဂလိပ်စာ second language ဖြစ်တဲ့အတွက်ကြောင့် license ရဖို့အတွက် land net permit ဖြည့်တဲ့အခါမှာစပြီးတော့မှခက်ခဲဆက်တွေ့တယ်အဲ့မှာကျွန်တော်ဆိုရင်5လနဲ့6လလောက်ကျွန်တော်တော်တော်ဖက်လိုက်ရတယ်ဖက်ပြီးတော့မှကျွန်တော်2ချိန်ဖြည့်ရတယ်ပထမတစ်ချိန်မအောင်ဘူးနောက်တစ်ချိန်ကျွန်တော်ဖြည့်ရတယ်ဒီတော့2ချိန်ဖြည့်မှကျွန်တော် land net permit အောင်တယ် land net permit အောင်ပြီးတော့လဲ license ရဖို့အတွက်တင်းနဲ့တက်ရတယ်တင်တဲ့ရမှာလဲအဲ့လိုပဲဒီဟိုဒီအင်္ဂလိပ်စာနဲ့ပတ်သက်ပေါ့နော် language barrier ကြောင့်ခက်ခဲရှိတယ်အဲ့ဒါကိုဟိုတော်တော်စူးစမ်းပြီးဖြတ်ပြီးတော့မှပဲကျွန်တော်တို့ဒီကားမောင်းသမားဘွားကိုရောက်ခဲ့တာပေါ့
ဘာသာစကားအခက်ခဲကိုကြော်လွန်နိုင်မှုဆိုရင်လဲအားဆိုင်လေ့လာဖို့အရေးကြီးကြောင်းသူကပြောရတယ
်ကျွန်နီလန်းကတော့အမျိုးမျိုးရှိတယ်အာကျွန်တော်သွားတဲ့နီလန်းကတော့ကျွန်တော်တို့ land net permit စဖြည့်တဲ့ခါမှာအခက်ခဲစတွေ့တယ်အဲ့စတွေ့တဲ့ဟာကိုကျွန်တော်တို့ကြော်ဖြတ်နိုင်တယ်အဲ့တွဲနီလန်းကပါလဲဆိုတော့ကျွန်တော်တို့ manual book ကိုများများဖတ်ရမယ်ခဏခဏဖတ်ရမယ်အဲ့အောင်ဖတ်လေလေကျွန်တော်တို့လာမဲ့မေးခွန်းလေးကိုသိလေလေပဲကျွန်တော်လည်းအဲ့လိုမျိုးကျွန်တော်ခါပေါင်းများစွာဖတ်ပြီးတော့မှကျွန်တော်လာတဲ့ဒီလာတဲ့မေးခွန်းလေးကိုကျွန်တော်ဖြေနိုင်ခဲ့တာ
tracker mount တင်နှံတက်ပြီးတဲ့အခါမှာလေကိုအလုပ်လုပ်တဲ့ Kent Logistics Company ကအနီးကပ်ကြီးကျက်တင်ပြပေးတဲ့သူနဲ့အတူလာနေချီမောင်းပြီးမှသာတယောက်တည်းမောင်းခွင့်ရတာကိုလည်းသူကအခုလိုရှင်းပြပါဗျာ
ကျွန်တော်ဟိုပထမဦးဆုံးကစားမပေါ်ရောက် offer လုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့ခါမှာကျွန်တော်ကိုသူတို့ဟိုတစ်လခွဲနှစ်လနေပါလောက်ကျွန်တော်ကို train ပြီးတော့မှကျွန်တော်ကိုသူတို့ပိုင်တဲ့ကားကိုကျွန်တော် add ပြီးတော့ add တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တစ်ပတ်တစ်ခါသို့မဟုတ်တစ်လတစ်ခါလောက်မှအင်ပြန်ရတဲ့အလုပ်ကိုကျွန်တော်စလုပ်ရတာ
ကွန်တိန်နာတွေကိုဘယ်လိုပုံစံမျိုးနဲ့တည်ယူပို့ဆောင်ပေးရလဲဆိုတာကိုလည်းအခုလိုပြောရတယ်
schedule တွေကတော့အမျိုးမျိုးရှိတယ် OTR တို့ခေါ်တဲ့ over the road ရှိတယ် regional တို့ခေါ်တဲ့ဒီ၄ပြည်နယ်၃ပြည်နယ်လောက်ပေါ့နော်အဲ့လိုမျိုးပတ်မောင်းရတဲ့အလုပ်ရှိတယ်အဲနောက်တစ်ခုကတော့ dedicate ပေါ့နော်အလုပ်တစ်လုပ်ကိုဆွဲသွားပြန်လာယူနောက်တစ်လုပ်ဆွဲသွားပြန်လာယူအဲ့လိုမျိုးပေါ့နော်တစ်လုပ်ပြီးတစ်လုပ်ဆွဲတဲ့ dedicate run ဆိုတာလည်းရှိတယ်အဲနောက်တစ်ခုကတော့ကိုလိုချင်တဲ့လုပ်ကိုယူပြီးတော့မှဟိုပေါင်းတယ်ပြီးတော့မှမလို့ချင်းကိုပေါ့ကိုနေနေတယ်ဒါပေါ့เนาะဒါ owner operator တွေရဲ့အလုပ်ပေါ့เนาะသူကအဲ့လိုမျိုးအလုပ်တွေရောအမျိုးမျိုး ရှိတယ်ဒါပေမဲ့အခုကျွန်တော်လုပ်နေရတော့ dedicated ram ဖြစ်တဲ့ trailer တစ်ခုယူတယ်အဲ့ trailer တစ်ခုကပစ္စည်းကိုသချပေးတယ်ပြီးရင်နောက် trailer တစ်ခုကိုပြန်လာဆွဲတယ်ဆိုတော့အဲ့ဟာကိုကျွန်တော်အခုက dedicated ram လုပ်တာပေါ့နော်ကျွန်တော်ဒီလုပ်နေတာအခုက
ကောလိတ်ကနေစက်ပစ္စည်းပြုပြင်ထင်းသေးရင်းနဲ့ဘွဲရခဲ့ပေမဲ့လည်းဘာကြောင့်ကုန်တင် truck ကားကြီးမောင်းခဲ့တာလဲဆိုတာကိုသူကအခုလို့ပြောပါတယ
်အာစိတ်ကူကတော့နှစ်ခုတစ်ခုကတော့ငွေငွေကောင်းတယ်တစ်ခုကတော့ကျမ်းမာရေးကြောင့်ကျွန်တော်ကဒုက္ခိတကျွန်တော်နောက်9နှစ်ဆိုရင်ကျွန်တော်တင်းတင်းလှုပ်နေကြတော့မလှုပ်နိုင်တော့ဘူးအဲ့တော့ကြောင့်ဒီလှုပ်ကိုကျွန်တော်ရွေးချယ်တယ်ဒီလှုပ်ကလည်းအသက်65နှစ်ကနေအသက်80ထိလက်ရှိမောင်းနေတဲ့အဖိုးကြီးဖွားကြီးတွေရှိနေတယ်သူတို့ညင်ပြီးတော့မှငါလည်းဒီလှုပ်ကိုလှုပ်နိုင်ပါမယ်လို့ကျွန်တော်ယုံကြည်ချက်နဲ့ကျွန်တော်ဒီလောကထဲရောက်ခဲ့တာ
အမေရိကန်တယ်ယူပို့ဆောင်ရေးကဏ္ဍမှာကားလုပ်ငန်းအရေးပါပုံကိုကိုသိန်းထောင်ကအခုလို့ရှင်းပြပါတယ
် truck car လောကက industry ရဲ့เนาะကျွန်တော်တို့စက်မှုလက်မှုလုပ်ငန်းတွေရှိနေသူရဲ့ဒီ truck car လုပ်ငန်းရာရှိလိမ့်မယ်စက်မှုလက်မှုလုပ်ငန်းမရှိတော့မှဒီ truck car လုပ်ငန်းရာရပ်သွားမှာအဲကြောင့် truck car တွေကစက်မှုလုပ်ငန်းရှိနေသူရဲ့ truck car တွေရှိမယ်ရှိတော့ truck car ကလည်းစီးပွားရေးရဝင်ငွေကောင်းမယ်နောက်တစ်ခုကဘလို့လူမျိုးတွေအတွက်ရနိုင်လဲဆိုတော့အာလူမျိုးတိုင်းရနိုင်တယ်ပုံစံမျိုးတိုင်းလာနိုင်တယ်ဒုက္ခိတာလည်းမောင်းလို့ရတယ်ခြေတော့အောက်တစ်ပိုင်းအောက်တစ်ပိုင်းတည်နေတဲ့လူတော်မှမောင်းနိုင်တယ်ဆိုတော့ဟိုဒီလောက်ကလူတိုင်းကိုမောင်းလို့ရတာပေါ့နော်ကျွန်တော်ပြောချင်တော့
အမေရိကကိုရောက်ခါစားမှာတော့ဘဝအသက်ပြန်ဆရတာကြောင်းရရအလုပ်တွေလုပ်ခဲ့ရတယ်လို့တဖြည်းဖြည်းကိုယ့်ဘဝကိုကြိုးစားတည်ဆောက်ခဲ့ရတာကိုလည်းအခုလို့ပြောပါတယ
်ကျွန်တော်18နှစ်ရှိပြီအမေရိကမှာဒါမှလည်းအလုပ်ကတော့ကျွန်တော်ကဆက်မှုလမ်းမှုနဲ့ပတ်သက်တဲ့လုပ်ငန်းတွေပေါ့နော်စက်ရုံလုပ်ငန်းတွေမှာကားလုပ်ငန်းတွေနောက်စားသောက်ကုန်နဲ့ပတ်သက်ဟိုထုတ်တဲ့လုပ်ငန်းတွေမှာကျွန်တော်လုပ်ခဲ့တယ်။ Or machine setup အနေနဲ့ကျွန်တော်လုပ်ခဲ့ဘူးတယ်။အာနောက်တစ်ခုက operator နဲ့လည်းကျွန်တော်လုပ်ခဲ့ဘူးတယ်။ဆိုတော့လုပ်ကတော့၄၅ခုတော့ကျွန်တော်လုပ်ခဲ့ဘူးတယ်။ဒါပေမဲ့ကျွန်တော်တွေ့ပေါ့နော်အဆင်ပြေဆုံးလုပ်ကတော့ဒီလုပ်ပါပဲ။ဒီလုပ်ကကျွန်တော်တွေ့အဖက်ဖက်ကလည်းအဆင်ပြေတယ်လို့ကျွန်တော်ယုံကြည်တယ်။
ကားလောကကိုဝင်ရောက်ခြင်းတွေအနေနဲ့ဘာတွေဆောင်ဖို့ရှောင်ဖို့လုပ်မလဲဆိုတာကိုလည်းသူကအခုလိုအကြံပေးတော့ပါတယ်ခင်ဗျာ
Cracker မောင်းကျင်တဲ့လူတွေဟိုပြောကျင်တာပေါ့ဗျာပထမတစ်ချက်ကမောင်းဖို့စန္ဒာရှိတယ်ဆိုရင် violation ဘာတစ်ခုမှမဖြစ်ဖို့အရေးကြီးတယ် violation ဆိုတာအကုန်လုံးပဲ personal လည်းပါမယ်ကားနဲ့လည်းပတ်သက်တဲ့ပါမယ်အတချို့ဆိုရင်လည်းမမိမရိုက်လိုက်လို့အော်ရဲဖမ်းခံရတယ် direct violation ပဲလုံးဝဟိုပြဿနာရှိတယ်ဒါတွေရပါတော့เนาะနောက် criminal နဲ့ပတ်သက်တဲ့ဟာတွေလုံးဝမဖြစ်ဘူးเนาะသုံးခုကင်းဖို့တော့ကျွန်တော်ဟိုပြောကျင်တယ်တစ်ခုကမိမပေါ့เนาะမိမသုံးမဟုတ်မိမကလည်းယောက်ျားအိမ်နောင်လေးမဖောက်ပြန်ဖို့အရေးကြီးတယ်ပထမချက်ဒုတိယတစ်ချက်ကအာလောင်းကစားဘာလောင်းကစားမှမလုပ်တာအကောင်ဆုံးပဲတတိယချက်ကအော်ဟို move receiver မှာတော့မှသူကအကုန်လုံးပါတယ်အရက်ပေါ့နော်အရက်ကဟောဗျာအာတောက်မယ်အဲတောက်ပြီးမပေါင်းနဲ့ဒါမှမဟုတ် move receiver လုံးဝလုံးလို့မရဘူးကျွန်တော်ဆိုရင်ဗျာ random test အမြဲတမ်းထိတယ် random test ပေါ့နော်ကျွန်တော်ကပြီးခဲ့တဲ့ပတ်ရလဲကျွန်တော် random test ရှိတယ်သူကအဲ random test ထိတာနဲ့ဟိုဘာလဲဆိုတော့ကျွန်တော်ဘလူးမမပြောဘဲနဲ့ company ကနေကဲမီသွားစစ်သွားစစ်ဆိုပြီးမှဆောက်ရပေးလိုက်တယ်ချက်ချင်းသွားစစ်ပေးရတယ်အဲ့မှာကျွန်တော်က movie server တစ်ခုသုံးဆွဲနိုင်ရပေါ်တာပဲဒီအချက်သုံးချက်နဲ့กินနေဆိုရင် truck car logo ကို AC လေးလုပ်လို့ရတယ်မတက်တဲ့ဟာတော့လူတိုင်းတင်ကြတာပဲပေါ့နော်ကျွန်တော်လည်းတင်ရတာပဲဒါမှမဟုတ်တင်ပေးမဲ့လူတွေရှိတယ်ဟိုကုညီပေးမဲ့လူတွေရှိတယ်ဒါမှမဟုတ်ဒီအချက်သုံးချက်တာမกินလို့တော့ကျွန်တော်တို့ဒီ logo ထဲကိုမဝင်တာအကောင်းဆုံးပဲအဲ့ဒါတော့အကြံပေးခြင်းလဲ
ဝင်ဝင်ကောင်းတဲ့လုပ်ငန်းဖြစ်ပေမဲ့လည်းကိုလို့ရတဲ့လုပ်ငန်းဝင်အနေထားလိုက်မိသားစုနဲ့သတင်းပတ်လာနဲ့ချီခွက်ခွာနေရနိုင်တာကိုလည်းသူကထောက်ပြသွားတယ်။မိသားစုနဲ့ခွဲပြီးတော့နေရတဲ့အတွက်ကလေးရှိတဲ့မိသားစုတွေမှာဆိုရင်ကလေးចောင်းဖို့ចောင်းជို့အပြင်တခြားအိမ်တော်ရေးပြိပခါတွေလည်းရှိလာနိုင်တာပါ။ပြည်နယ်အလိုက်ဒေသအလိုက်ကုမ္ပဏီအလိုက်ကိုလို့ကန်ရတဲ့အခြေအနေကလည်းအမျိုးမျိုးကွဲပြားနိုင်ပါတယ်။တချို့နေရာတွေမှာဆိုရင်တရက်ကိုသတ်မှတ်ချိန်၁၇နာရီလောက်မောင်းနိုင်ပေမဲ့တချို့နေရာတွေမှာတော့ကုန်တင်ချိန်ကို나이နဲ့ချီဆောင်ရတာမျိုးလည်းရှိတတ်ပါတယ်။ဒါပေမဲ့လည်းပွဲလက်မှတ်မလို့ပဲတစ်နှစ်ကိုဝင်ငွေသိမ်းချီရနိုင်တဲ့အခြေအနေကလည်းတချို့အတွက်တော့ဆွဲဆောင်စရာဖြစ်နေတယ်ခင်ဗျာ
။သူရဆောင်လည်းအမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုတခါတော့သိပ်ပန်နဲ့ဤပညာကဏ္ဍဖြစ်ပါတယ်။သောရရှိမြခင်ဗျာဒီအမေရိကန်ပြည်ထောင်စုမှာဆောင်းတွင်းကိုဝင်လာတော့မယ်ဆိုလို့ရှိရင်တစ်ပင်တွေကတိရွက်တွေအယောင်ပြောင်းပြီးတော့ကြွေကြလိရှိပါတယ်အဲ့တော့တိရွက်တွေအယောင်ပြောင်းတဲ့နောက်ွယ်ကအကြောင်းရင်းကဘာပါလဲဒီအကြောင်းနေနဲ့ပတ်သက်ပြီးတော့ဒေါက်တာခင်မောင်ညိုနဲ့ဆွေးနွေးပြီးဒေါက်ခင်မျိုးသက်တင်ဆက်ထားပါတယ်ဗျာ
နွေရာသီကောင်းဆုံးပြီးဆောင်းဝရာသီအရောက်မှာတည့်ရတွေဟာအယောင်ပြောင်းကုန်ပြီးတဖြည်းဖြည်းကျွေးကြလိမ့်ရှိပါတယ်။ဘာကြောင့်အခုလိုအရွက်တွေကျွေးရတာပါလဲ။ဒါဟာရာသီဥတုကိုမီးပြီးဘယ်လိုရှင်သန်ရလဲဆိုတော့ကိုအပင်တွေကတည်လာကြောင်းလို့ဓာတုပညာရှင်ဒေါက်တာခင်မောင်ကပြောပါတယ်။
ရာသီဥတုကအေးလာပြီနေမှာရှိတဲ့နေရောင်ခြည်ကတဖြည်းဖြည်းညွန့်နေသွားတယ်ဆိုလိုတာကနေတာတူသွားတယ်ငါစာရှိတာတဖြည်းဖြည်းဖြစ်သွားတာကကျွန်တော်တို့သတိမထားမိပေမဲ့အပင်တွေကအဲ့ဒီနဲ့ချက်ကိုသတိထားမိတယ်ပထမအချက်ကတော့အေးလာတယ်ဒုတိယအချက်ကအလင်းအောင်နေနေတာတူလာတယ်ဒီခါမှာသိရွက်တွေအတွက်တစ်ပင်တွေကသူ့လိုအကျိုးပြုတ်တဲ့ပစ္စည်းအနေနဲ့ငကိုမူလကရှိရသားနဲ့တော့ပိုင်းမှာအဲ့ဒီသိရတီကသူ့ကိုဒုက္ခပေးနိုင်တယ်ဆိုရအသည့်တစ်ပင်တွေကဝင်လာပါတယ်တစ်ပင်တွေကသူ့မှာရှိတဲ့သိရတီကနေအစာချက်ပါတယ်ဒီထဲမှာရှိတဲ့ကာဗွန်နဲ့အောက်ဆိုက်နဲ့ရေငွေ့နောက်တော့သစ်မြစ်ကဆုပ်ယူတဲ့ရေအဲ့နှစ်ခုပေါင်းစပ်ဖို့နေအောင်ကနေတော့ဖိုတိုစင်သစ်စ်ခေါ်တဲ့အစာချက်ခြင်းပြုလုပ်ကြပါတယ်ဒီလိုပြုလုပ်တဲ့အတွက်သစ်ပင်ဟာကြာကြာတဲ့အဲ့ဒီဆင်ပေါ်လေးဖိုင်ဘာဓာတ်တွေရလို့အပင်ကကြီးထွားလာပါလေတိရွတ်တွေကအချိန်နဲ့အမျှအဲ့ဒီအလုတ်ကိုလုတ်တယ်အဲ့ဒီအလုတ်လုတ်တဲ့တိရွတ်တွေမှာအထူးပါဝင်တာအစိမ်းရောင်ပစ္စည်းတွေပါအဲ့ဒီအစိမ်းရောင်ဓာတ်ပစ္စည်းတွေကိုကလိုရိုဖီလို့ခေါ်ပါတယ်ကျွန်တော်စောစောကပြောတယ်လို့ပေါ့နေရောနေသွားတယ်အေးလာတယ်ဆိုရင်တော့အပင်တွေကအရွက်တွေကိုသူ့ရဲ့ nutrients တွေအစာတွေရေတွေမပို့တော့ဘူးမပို့တော့ဆက်ပြီးတော့ကလိုရိုဖီလ်တွေဖြည်းဖြည်းပျက်စီးလာတယ်အစိမ်းရောဆက်ပြီးတော့ပျက်စီးလာပါတယ်အဲ့ဒီအစိမ်းရောတက်ပျက်စီးကြတဖြည်းဖြည်းဖြည်းဖြည်းနဲ့ကြီးပြည့်ရမယ်အခြေအနေရောက်သွားပါတယ
်အပင်တွေဟာအစိမ်းရောကနေအဝါကနေဝါရွှေရောအညိုရောနဲ့အနီရောတွေအဖြစ်ဘာကြောင့်ပြောင်းသွားတာပါလဲဒီတည့်ရတဲ့ကရောင်ပြောင်းတာနဲ့ပတ်သက်ပြီးတော့ဓာတ်ရုပ်ပြောင်းလဲမှုတွေကဘာတွေပါလဲ
ဒီပင်ရတဲ့ရတဲ့အယောင်ပြောင်းလဲကျွေရယ်ဆိုတဲ့ဟာတွေကိုဆောင်းဥကာလမှာတွေ့ရပါတယ်အမလာလှတဲ့ autumn leaf တွေဖြစ်လာတာကိုလည်းကျွန်တော်တို့ကသဘောကျကြတယ်အဲ့တော့ဓာတ်တွေကိုဘယ်လိုဖြစ်လဲဆိုတဲ့ဟာကိုအများအားမေးခွန်းနေကျွန်တော်တို့ကိုမေးကြပါတယ်ဓာတ်တွေကဘယ်လိုပြောင်းလဲခြင်းဘာတွေဖြစ်လဲဆိုတဲ့ဟာကိုပြောတဲ့အခါမှာပင်ထဲမှာ chlorophyll တစ်မျိုးလည်းမဟုတ်ပါဘူးကျန်တဲ့ပစ္စည်းတွေအများကြီးရှိတယ်အဲ့ဒီပစ္စည်းတွေကတော့ဘီတာကိုရတင်းလို့ခေါ်တဲ့မိုလာဥနီတို့လင်မောသီးတို့သင်မောသီးတို့မှာရှိတဲ့ပစ္စည်းတွေပေါ့အဲ့ဒီပစ္စည်းကိုစင်တိုဖီလို့ခေါ်ပါတယ်အဲ့စင်တိုဖီကကလိုရိုဖီရဲ့အောက်ခြေမှာရှိတယ်ကျွန်တော်တို့ကကလိုရိုဖီအစိမ်းအောင်ကိုမြင်နေရတယ်သာမန်အဖြစ်အပင်တွေမှာကျွန်တော်တို့ကလိုရိုဖီကိုမြင်နေရတော့အစ်စ်ပင်ကစိမ့်နေတယ်ဒါပေမဲ့ကလိုရိုဖီလည်းပြတ်သွားရောနောက်ထပ်ပါမြင်လဲဆိုရင်ဘီတာကိုရတင်းလို့ခေါ်တဲ့စံတူဖီဒီအရောင်ကိုပေါ်လာပါလေအဲ့ဒီစံတူဖီတွေကအဝါရောင်ဝါရွှေရောင်ရှိပါလေအဲ့ဒီဝါရွှေရောင်ရှိလာတော့ဒီကောင်တွေကအပင်ပေါ်မှာဆက်ဆက်ပပလေးရှိနေတာကိုကျွန်တော်တို့မြင်နေရတယ်ဒီအချိန်မှာအရွက်တွေကျွေတော့မှာပေါ့အဲ့တွေကျွေကန်နေကြတဲ့ခါမှာအဲ့မှာအပင်မှာရှိတဲ့အရွက်မှာရှိတဲ့သကြားဓာတ်ကိုအပင်ကတခါဆက်ပြီးတော့အနီရောင်ပြောင်းလိုက်ပါလေအဲ့ဒီအနီရောင်ကိုအန်တိုဆိုင်နင်လို့ခေါ်ပါတယ်အန်တိုဆိုင်နင်တွေကတကယ်တကယ်တော့ပိုးသတ်ဆေးတွေပါတဲ့အပင်ကိုကာကွယ်ပေးတဲ့ဟာတွေဖြစ်တယ်အဲ့ဒီချွေသွားတဲ့အခါမှာအပင်မှာဒဏ်ရာလေးတွေကျန်ခဲ့တယ်အဲ့ဒဏ်ရာကိုအခြားပူမွှားဘက်တီးရီးယားတွေဝင်ရောက်စားတော့ရင်အပင်ဒုက္ခရောက်မှာဆိုလို့အပင်တွေကအန်တိုဆိုင်နင်လို့ခေါ်တဲ့အနီရောင်ဒရပ်ပေါင်းတွေကိုအရွက်တွေစထုတ်လို့တယ်ရွက်ဒီမှာစားထုတ်လိုက်တော့အယိုးတွေရွက်ဒီဟာအနီရောင်ကိုစပြောင်းသွားတယ်။အဝါရောင်နဲ့အနီရောင်ပေါင်းလိုက်တဲ့အခါမှာဝါရွှေလေးဖြစ်လာတော့အမှန်စပါတဲ့သိရွက်ဒီရှိတယ်။အနီရောင်များလာလေအပင်ကအရွက်ဒီတော့ကျွေတော့မယ်ဆိုလားမြင်နေရပါလေ
။အပင်တွေကိုအရွက်ပေါ်မူတည်ပြီးခွဲရင်နှစ်မျိုးတွေ့ရပါလေ။ deciduous လို့ခေါ်တဲ့အရွက်တွေအယောင်ပြောင်းပြီးကျွေကြနေရှိတဲ့ရွက်ပြန့်နဲ့တနည်းပလုံအရွက်တွေကိုမြင်နေရတဲ့အမြဲဆိုင် evergreen ပဲဖြစ်ပါတယ်။မြန်မာပြည်မှာတော့ rain forest လို့ခေါ်တဲ့မိုးသစ်တော်တွေရှိပြီးတချို့အပင်တွေကဆောင်းထဲမှာအရွက်ကျွေးသလိုတချို့ကခြောက်သွေ့ပူပြင်းတဲ့နှွေမှာအရွက်ကျွေးတွေရှိပါတယ်။နောက်မိုးရွာတာနဲ့အရွက်တွေအကုန်လုံးပြန်ထွက်လာတာပါ
။ဟ ဘမပြည်မှာကြတော့ဘမပြည်က rain forest တွေရှိတာပေါ့လေတိပင်းတွေမှာသိရတဲ့ချွေတဲ့ဟာကိုမတွေ့တာလည်းရှိတယ် rain forest ဆိုရင်ကျွန်တော်တို့ကအပြဲစင်းလန်းတဲ့တစ်တော်လို့ခေါ်တယ်မသိရတဲ့အတွင်းထဲမှာချွေရတာကိုကျွန်တော်တို့မသိဘူးဘမပြည်မှာရှိတဲ့ဥမာချုံးမင်ဆိုတော့ချုံးပြီးတော့ကြအရန်ကြီးတယ်လေအဲ့တော့နွေရောက်ပြီဆိုရင်သူကအပူဒဏ်ကိုမခံနိုင်တော့ဘူးဘာလို့လဲဆိုရင်သူကရေကိုဆုပ်လာတဲ့အခါမှာအဲ့အရွက်ကြီးတွေကအငွေ့တွေကိုဒီလိုဖြန့်အထူးသဖြင့်ရင်ွေပေါ့အဲ့ရင်ွေအများကြီးကိုသူဖြန့်လို့ဆိုရင်သူအရွက်ကြီးကဒုက္ခရောက်လို့ဘယ်လိုမှမဖြစ်နိုင်တော့သူရေတွေမပေးတော့ဘူးပေါ့ရေမပေးတော့ဒီအရွက်ကြီးကဝါရတယ်နေကြတယ်ဒီကျုံးပင်ကတော့အမှန်ထူးကြပါလေနွေဘက်မှာသူအရွက်ချီသွားတော့မိုးဘက်မှာမှပြန်မလို့အရွက်ပြန်မလို့ပေါ်လာပါလေအကြီးတွေကိုကြည့်တယ်ဥကစန်တိုဖီးတို့ကတော့အပြင်ကိုသူကအန်တိုဆိုင်နေကလည်းတခါလေးရှိနေလားလို့လည်းကျွန်တော်ထင်ရတယ်။ဘာကြောင့်လဲဆိုရင်အဲ့ဒီကျိုးရက်တွေကိုခူးတော့လက်မဖို့ခြေလိုက်ရင်ညီရဲတော့သူ့ရအောင်လို့မျိုးဖြစ်လာတာကိုတွေ့ရတယ်မယ်။အဲ့တော့အထဲမှာသူ့ပါတာစေချာပေါက်ရှိပါတယ်အများကြီးပါတယ်။ဒီစချာအယောင်တွေအများကြီးပါတာကိုသိသိရှိရှိတွေ့ရတယ်မယ်။အတန်လေးဖြစ်တဲ့မေးဘယ်ချီးစ်ကအဲ့ရက်တွေတော့ကျွန်တော်ချွေကြည့်တော့အနီရောင်တွေပါတယ်အစိမ်းဘောကမှချွေကြည့်တော့အနီရောင်ကိုအရှာတွေ့ဖို့အမှန်ခက်ခဲပါလေဒီသဘာဝတည့်ရတဲ့သဘာဝတွေကအမှန်ထူးဆန်းပါလေတစ်ပင်ကလည်းကျွန်တော်တို့လူတွေလိုပါပဲလမ်းနေမလျှောက်နိုင်ပေမဲ့မသွားလာနိုင်ပေမဲ့သဘာဝကိုအချိုးပြုတော့သူ့အတွက်လည်းသူနားလေတဲ့အုံနောက်ရှိတဲ့သဘောမျိုးနဲ့နေနေတဲ့ကဘာကြီးကိုအချိုးပြုတဲ့ပစ္စည်းတွေပဲလို့ကျွန်တော်ယူဆပါလေ
ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်။ဆောင်းဦးကာလာမှာသစ်ပင်တွေအယောင်ပြောင်းပြီးကျွေကြတဲ့ဇီဝဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့ဓာတုပညာရှင်ဒေါက်တာခင်မောင်ညိုနဲ့မေးမြန်းပြီးသိပ္ပံနဲ့ဤပညာကဏ္ဍမှာတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကိုအကြံပေးစာတွေပေးဖို့လိုတယ်ဆိုရင်တော့စာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကတစ်လှည့်ပြောပြမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းခဲ့ခြင်းအားဆက်ပြီးဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေပိုးပြီးစတိုးလာနေတာကိုရှုံချကြောင်းကမ္ဘောဒီးယားနိုင်ငံဖနွန်ပင်မှာနိုဝင်ဘာ7ရက်ကကျင်းပတဲ့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံနဲ့ကုလသမဂ္ဂတို့ရဲ့12ကြိမ်မြောက်အစည်းအဝေးဖွင့်ပွဲမှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။အရသားတွေကိုပါခွဲခြားမှုမရှိဘဲတိုက်ခိုက်တာတွေ့နေရတဲ့အတွက်ဒါဟာနိုင်ငံတကာဥပဒေအရစစ်ရာဇဝတ်မှုမြောက်နိုင်ကြောင်းနဲ့သတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ထောင်ချီတည်ဆုံးခဲ့တဲ့ပဋိပက္ခတွေရော့ကျပြည်တယ်နိုင်ရင်နီးလန်းရှာဖို့အာဆီယံအနေနဲ့မြန်မာအတိုက်ခံအင်အားစုတွေနဲ့ပါတွေ့သွားဖို့ကမ္ဘောဒီးယားနိုင်ငံမှာပြုတ်လုနေတဲ့အာဆီယံအသင်းထိပ်သီးစည်းဝေးမှာတောက်ကြနေကသဘောတူခဲ့ကြပါတယ်။ဒီသဘောတူညီချက်အရဒေါန်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်ဟောင်းနေနဲ့ဖွဲ့ထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပါတွေ့ဆုံနိုင်တဲ့အစီအစဉ်တွေပါဝင်နိုင်တယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအမေရိကန်အာဆီယံထိပ်သီးစည်းဝေးတက်ရောက်ဖို့အတွက်ဒီကနေ့စနေနေ့မှာကမ္ဘောဒီးယားနိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံခါဆင်မြို့မှာရုရှားတပ်တွေအမြန်ဆုတ်ခွာသွားတဲ့နောက်ယူကရိန်းတပ်သားတွေမျိုးရဲဝင်ရောက်လာနေပြီဖြစ်ပြီးအခုဆိုတစ်မျိုးလုံးနီးပါးယူကရိန်းကထိန်းချုပ်နိုင်ပြီလို့ဒေတာအကြီးအကဲကပြောပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းအတွက်အစည်းအဝေးထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့နစ်အိုင်ဗန်နော့ဖ်တို့ဖြစ်ကြပါတယ် VO ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစည်းအဝေးကိုလှိုင်းဒိုမီတာ3249လှိုင်းလက်မီတာ190ပြင် VO ရဲ့ Facebook YouTube ကပါဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါတော်ရရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VO ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.